Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ဖြန် VOA တာလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24/30ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်တဲ့ပေါ်အမေရိကန်ရဲ့မာမိတ်တွေကိုယ်တိုင်ကသဘောမတူကြပါဘူး။ကွန်ဂိုသမ္မတနိုင်ငံမှာကြာဆုံးသွားတဲ့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်15ယောက်ရှိတော့ပါပြီ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမူရင်းနေရာပြန်ဖို့အချိန်မတန်သေးဘူးလို့ UNHCR ကပြောပါရယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းသားဆရာမယ့်နိုင်ငံတကာသတင်းလွှာမှာတော့ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အတိမတ်ပြုလိုက်တဲ့အမေရိကန်သမ္မတရဲ့ကြေညာချက်ကြောင့်အရှေ့အလယ်ပိုင်းကမွတ်စလင်တွေသာမကအာရှကမွတ်စလင်တွေပါအမေရိကန်စန့်ကျင်ရေးစံတာပြမှုတွေကိုကြဲကြဲပြန့်ပြန့်လှုပ်လာကြပါတယ်
Bahkan kita menolak ya gagasan Donald Trump untuk memindahkan ibu kota
ဒီကြောင့်နိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်ရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့6ချိန်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာလက်ရှိ NLD ပါတီအစိုးရလက်ထက်တိုက်ရင်သားမီဒီယာတွေကိုအားပေးကူညီမှုကျေနပ်အားရပွဲမရှိတဲ့အကြောင်းသုံးသပ်ချက်တွေ2018ခုနှစ်အတွက်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေကြောင့်ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့တွေရဲ့ပူးတွဲစည်းရုံးခံစားလွန်ခဲ့တဲ့တစ်နှစ်နီးပါးကလှုပ်ကြံခံရသူဥက္ကိုနီရဲ့အမှုမှန်ပေါ်ပေါက်ရေးသက်ဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားရစရာမကောင်းဘူးဆိုတဲ့ဝေဖန်မှုစာရတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့စနေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါမယ်ရှင်
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်ခဲ့တဲ့ပေါ်အမေရိကန်ရဲ့အခိုင်အမာမဟာမိတ်တချို့ကိုယ်တိုင်ကတောက်ချန်လေးကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးတွင်တောင်းခွက်ခဲ့ကြပါတယ်။ဒါဟာနိုင်ငံတကာဥပဒေကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့ကောင်စီဥက္ကဋ္ဌဆွီဒင်သံမတ်ကြီးအိုလူးဖ်စကူးကပြောပါတယ်။ဂျေရုဆလင်မှာနောက်ဆုံးဖြည့်ရှင်းသတ်မှတ်ရမယ့်ကိစ္စဖြစ်ပြီးသက်ဆိုင်သူတွေအကြားစစ်ဆေးညှိနှိုင်းမှုတွေနဲ့သာဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီတော့ဒီမှာပဲပါလက်စတိုင်းတွေက day of rage ဒေါသနေလို့သတ်မှတ်ပြီးတောက်ကြနေကလို့တဲ့ကောက်ွက်ဆန္ဒပြပွဲတွင်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်သားတွေနဲ့ရုံရင်းဆန်ခတ်ဖြစ်ပြီးတဲ့နောက်အစ္စရေးစစ်တပ်ကပစ်တဲ့အတွက်ပါလက်စတိုင်းမျိုးသားတို့ထိဆုံးသွားပါတယ်။အစ္စရေးဂါဇာနယ်စပ်တစ်ချောင်းမှာဖြစ်တဲ့ရုံရင်းဆန်ခတ်မှုတွေတွင်အသက်30အရွယ်မာကမှုအယ်မာဇရီထိဆုံးသွားတယ်ဆိုတာအစ္စရေးကျန်းမာရေးဌာနကအတည်ပြုပါတယ်။ဂါဇာတော်မိုင်းကခန်းယူနစ်စ်အရက်မှာအကြမ်းဖက်အဓိကုန်းနေဖြစ်အောင်အဓိကလှုံ့ဆော်စီးအောင်သူတွေလို့ဆွဆွဲပြီးလူနှစ်ယောက်ကိုပစ်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကအတည်ပြုပါတယ်။ဘက်သလီဟမ်မှာလုပ်တဲ့ Day of Rage ဆန္ဒပြပွဲတွင်ပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ
်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာချက်သဘရင်းတွေကကုလသမဂ္ဂငြိမ်းချမ်းရေးတပ်သားတွေအတိုက်ခိုက်ခံရမှုမှာတေဆုံးသူဟာ15ဦးရှိသွားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပြီးကုလသမဂ္ဂအလံကိုတနင်္လာနေ့မှာထက်ဝက်လွှင့်ထုတ်ပြီးသူတို့ကိုဂုံပြုမယ်လို့ပြောပါတယ်။ငြိမ်းချမ်းရေးတပ်သားအလုံးဟာတန်ဇန်နီးယားကဖြစ်ပြီးသူတို့ဟာကွန်ဂိုကမတီးနေတဲ့မြောက်ပိုင်းကီဘူးခေမှာတာဝန်ထမ်းဆောင်နေတာပါ။အဲ့ဒီဒေသဟာ ADF ယူဂန္ဒာသဘုံဖွဲ့ချက်စားတဲ့နေရာပါ။ဒီဖွဲ့ဟာပြီးခဲ့တဲ့လတုန်းကလည်းကုလအဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးအခုချက်သဘရီတိုက်ခိုက်မှုကိုလည်းသူတို့အဖွဲ့လှုပ်ဆောင်မယ်လို့တန်ဇန်နီးယားရှိချောင်းကုလအရာရှိတူက VOA ကိုပြောပါတယ်။ငြိမ်းချမ်းရေးတပ်သားနောက်ထပ်အ ਨੇ ဆုံး2ဦးပျောက်ဆုံးနေကြောင်းတဲ့သတင်းတွေထွက်နေပါတယ်။ MONUSC ကိုကုလသမဂ္ဂအဖွဲ့ကတော့သူတို့အဖွဲ့နဲ့ကွန်ဂိုတပ်တွေ ADF သဘုံကိုယူဆသူတွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာကွန်ဂိုစစ်သားအ ਨੇ ဆုံး9ယောက်လည်းတေဆုံးခဲ့တယ်လို့ပြောပါတယ်။တန်ဇန်နီးယားသမ္မတဂျွန်မာဂူဖူလီကတော့အခုလိုတိုက်ခိုက်ခံရတဲ့အတွက်အံ့ဩတုန်လှုပ်ကြကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားကြောင်းကုလသမဂ္ဂပြောကြားတဲ့နေရာတန်ဇန်နီးယားလွတ်လပ်ရေးနဲ့မကျင်းပခင်တည့်မှာဖြစ်နေကြောင်းတောက်ကြတဲ့တန်ဇန်နီးယားပြည်သူတွေကိုမိန့်ခွန်းပြောကြားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအာဖရိကရေးရာဘူရိုကထုတ်ပြန်တဲ့ကြေညာချက်မှာအခုတိုက်ခိုက်မှုကကြောက်ရွံ့စရာကောင်းကြောင်းထုတ်ပြန်ခဲ့ပြီးကုလသမဂ္ဂငြိမ်းချမ်းရေးအဖွဲ့ကွန်ဂိုစစ်တပ်နဲ့တေဆုံးခဲ့ရသူတွေမိသားစုတွေအလွန်ဆောင်ဝမ်းနဲ့ကြေခွေရကြောင်းပြောပါတယ်။ကုလသမဂ္ဂအထွန်းရေးမှူးချုပ်ကတော့ဒီတိုက်ခိုက်မှုကစစ်ရာစုမှုမြောက်တယ်လို့ပြောပါတယ်
။နှစ်နှစ်ကြာပြည်တွင်းစစ်တမ်းကြောင့်လူသားပိဒုက္ခအကျပ်တဲကြုံနေတဲ့ရေမင်းနိုင်ငံမှာစီရေးအရဝင်ဆွတ်ဖက်တော်တွေကိုရပ်ဆိုင်းဖို့ဆော်ဒီအာရေဗျနိုင်ငံကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်။သူတို့အနေနဲ့နေနေပူပြီးနှိုင်းနှိုင်းချင်ချင်လုပ်ဖို့နဲ့စဉ်စားစားလုပ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်လို့ဝန်ကြီးဒီလာဆန်ကပြောပါတယ်။ရေမင်းနိုင်ငံကိုပိတ်ဆို့ထားလိုက်တဲ့အကြောင်းဆော်ဒီအာရေဗျကပြီးခဲ့တဲ့လမှာပဲကြေညာထားတာပါ။အဲဒီလိုပိတ်ဆို့ထားတာကိုဖယ်ရှားပြီးလူသားစာနာမှုအကူအညီတွေနဲ့ကုန်စည်တင်သွင်းတာတွေကိုခွင့်ပြုရေးဆော်ဒီအာရေဗျကိုဖိအားပေးဖို့သ သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပြီးနှစ်ရက်ကြာပြည်သူနိုင်ငံပါရီမြို့မှာဝန်ကြီးဒေသခံကအဲ့လိုပြောတာပါ။တိုက်ခိုက်တာတွေကိုချက်ချင်းရပ်ဖို့နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်ဖို့နဲ့ရီမင်လူလူခံစားနေရတာတွေကိုအဆုံးသတ်ဖို့ဆက်ဆိုင်သူအားလုံးကိုတောင်းဆိုချက်အစ်တစ်ခုကိုလည်းသမ္မတအင်ဂျီတော်ကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။ဟူဒီတပုံတွေကသူတို့ရဲ့မဟာမိတ်အောင်ဖြစ်တဲ့အလီအဗ်ဒူလာဆလီကိုတပ်ပစ်လိုက်တာအပါအဝင်ဆန်နာမြို့မှာနိုင်ငံရေးတိုက်ခိုက်တွေကိုရဲဆက်ဆက်နှိမ့်ကွနေတာဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများပြည်တော်စုနိုင်ငံတွေကိုဒုံးကျည်နဲ့ရရန်ကာကာပစ်ခတ်တိုက်ခိုက်တာတွေကိုလည်းသမ္မတအင်ဂျီတော်ကပြစ်တင်ရှုတ်ချထားပါတယ
်။2014ခုနှစ်တုန်းကယူကရိန်းအရှေ့ပိုင်းဝေဟင်မှာရပ်ဖက်လျင်တဆင်ဖြစ်ချခံရမှုအတွက်တန်းညာရှိသူဟာရုရှားအခြေခံဗိုလ်ချုပ်ကြီးတူဖြစ်နေတာတွေ့ရကြောင်းအများလေးစားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကြီးဖြစ်တဲ့ The Berlin Get X စုံစမ်းရေးအဖွဲ့ကနေပြောကြလိုက်ပါတယ်။သူတို့အဖွဲ့ကအဆင့်မြင့် Digital နည်းပညာတွေသုံးပြီးရရှိတဲ့အသံနဲ့မြင်ကွင်းဆိုင်ရာအချက်အလက်တွေကိုဆန့်စစ်ခဲ့တာပါ။သူတို့ဟာဒီဇင်ဘာ10ရက်နေ့မှာစီရင်ခံစာထုတ်ပြန်ခဲ့ပြီးဂျာဖက်ဖန်ယူရရှိတဲ့ဆက်သွယ်ချက်တွေထဲမှာ Delfin ဆိုတဲ့သူဟာအငိမ့်စားရုရှားဗိုလ်ချုပ်ကြီး Nikolai Kashov ဖြစ်ပြီးသူဟာလက်ရှိမှာရုရှားအလဲပိုင်းတိုင်းစစ်တေလစစ်ဆေးမှုချုပ်ဖြစ်နေတောင်းဝန်းထမ်းဆောင်နေတာဖြစ်ကြောင်းတွေ့ရတယ်လို့ဖော်ပြပါတယ်။နယ်သာလန်နိုင်ငံဦးဆောင်တဲ့ JIT ပူးတွဲစုံစမ်းရေးအဖွဲ့ကယူကရိန်းရှေ့ပိုင်းမှာဖြတ်ကျော်ပြန်စမ်းစဉ်ပြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ပြစ်ချမှုကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီး2016စက်တင်ဘာမှာသူတို့တွေ့ရှိချက်ကိုထုတ်ပြန်ရမှာ Delfin နဲ့ Orion ဆိုတဲ့နာမည်ဝှက်လူ2ဦးဆက်သွယ်ပြောကြားမှုအတန်ဖိုင်5ခုကိုပါထုတ်ပြန်ပေးခဲ့တာပါ။ JIT ကဒီလူ2ဦးနဲ့ပတ်သက်တဲ့အချက်လက်တွေကိုလိုင်းလံရှာဖွေပေးမယ်။လေယာဉ်ပြစ်ချမှုမှာသူတို့ဘယ်ခန်းကဏ္ဍကပါဝင်နေဆိုတာခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဇင်ဘာ10ရက်ထုတ်ပြန်တဲ့ JID ကြေညာချက်မှာ Berlin Act အဖွဲ့အစီအခံစာကိုသူတို့မှတ်တမ်းဖြစ်ယူထားကြောင်းပြောပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ MH17 လေယာဉ်ဟာ2014ဇူလိုင်14ရက်မှာ19ရက်နေ့မှာယူကရိန်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့ Donetsk ဒေသပေါ်ဖြတ်တန်းပြီးပြန်တန်းစင်မှာပြစ်ချခံခဲ့ရတာဖြစ်ပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီဝေကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာတို့မူရင်းနေရာတွေစီဘေးရန်ကင်းကင်းနဲ့အေဂျင့်တင်းနေစွာပြန်နေမဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောလိုက်ပါတယ်။အော်ဂိုလာကွန်ကရေကဆိုရင်ရိုဟင်ဂျာဒုက္ခသည်6သိန်း4000ကျော်နေပါဘင်္ဂလားဒေ့ရှ်မှာရောက်နေကြပြီးနောက်ထပ်ထွက်ပြေးလာတဲ့လူအရေအတွက်ရော့သွားပေမဲ့အဲဒါကရခိုင်ပြည်နယ်မှာအခြေအနေတွေတိုးတက်နေပြီဆိုတဲ့အသေးပဲမသက်ရောက်ဘူးလို့ UNHCR ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်ပို့ရေးဆိုင်ရာသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားလွန်ခဲ့တဲ့တရက်နှစ်ပတ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်ရေးထိုးတဲ့အထက်မှာ UNHCR မပါဝင်ပေမဲ့လည်းဒုက္ခသည်တွေလူလူလက်လက်နဲ့ဘေကင်းရန်ကင်းကိုးစံတားနဲ့ကိုဂုံတိတ်ခါရှိစွာပြန်နိုင်ရေးစီစဉ်လှုပ်ဆောင်ရမှာတွေကိုဆွေးနွေးဖို့ပြင်ဆင်ထားတယ်လို့ UNHCR ကပြောပါတယ်။ဒါပေမဲ့လည်းရခိုင်ပြည်အခြေအနေကတည်ငြိမ်ပြီးရေရှည်ပြန်နေနိုင်တဲ့အခြေအနေမျိုးမဟုတ်သေးတာကြောင့်ဒုက္ခသည်တွေကိုပြန်ပို့ဖို့အချိန်မတန်သေးဘူးလို့ UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ်။ဂျင်ဂျာရေးနဲ့တည်ငြိမ်မှုရအောင်ပြန်တည်ဆောက်ရမယ်။လူသားစာနာမှုအကူအညီပေးအဖွဲ့တွေအဲ့ဒီဒေသကိုဝင်ထွက်ခွင့်ရရမယ်။ဘေးကင်းပြီးဂုံတိတ်ခါရှိစွာပြန်နိုင်တဲ့အခြေအနေမျိုးဖန်တီးဖို့ရာအိုးရွှေဆွန်ထွက်ပြေးရတဲ့အရင်းခံအကြောင်းတွေကိုဖြေရှင်းရမယ်လို့ယူနီစီယာပြောခွင့်ရအေဒရီယန်အက်ဒဝတ်စ်ကပြောပါတယ
်။ပါကစ္စတန်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်တာတွေရှိတယ်ဆိုတော့ထောင်လိုင်းအချက်လက်တွေရတာမို့အဲ့ဒီကတရုတ်နိုင်ငံသားတွေခက်ရှုံရှုံနေကြဖို့တရုတ်အစိုးရကသတိပေးခဲ့ပါတယ်။တရုတ်အစိုးရကပါကစ္စတန်မှာဆွမ်းအင်ဆိုင်ရာစီမံကိန်းတွေနဲ့အခြေခံဆောင်ရွက်များပြားအတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်နေချိန်မှာပဲပါကစ္စတန်ကတရုတ်တိုင်းရင်းကသူ့ရဲ့ website စာမျက်နှာမှာမတင်စဘူးအခုလိုသတိပေးချက်တင်ခဲ့တာပါ CPEC လို့သိတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံအတွက်ရင်းနှီးမြှုပ်နှံမှုအောက်မှာပါကစ္စတန်နိုင်ငံတွင်းကစီမံကိန်းတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအတွက်တရုတ်နိုင်ငံသားအများပြားကိုပါကစ္စတန်ကိုခေါ်ယူมาဖြစ်ပါတယ်။ပါကစ္စတန်မှာရှိတဲ့တရုတ်အဖွဲ့အစည်းတွေနဲ့တရုတ်နိုင်ငံသားတွေကိုမကြားခင်အချိန်တွင်တိုက်ခိုက်မှုတွေဇက်တိုက်လုပ်ဖို့ရှိကြောင်းအကြံဖက်သမားတွေကစီစဉ်နေတာကိုသိထားတယ်လို့တရုတ်တိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်လိုတိုက်ခိုက်မလဲဆိုတဲ့အခြေအနေသိစိတ်ကိုတော့ဖော်ပြမထားပါဘူး။ပါကစ္စတန်မှာတရုတ်စီမံကိန်း300လောက်လှုပ်ဆောင်နေပြီးတရုတ်နိုင်ငံသားခန့်မှန်းခြင်း2000လောက်ရှိပါတယ
်။လူခွင့်ရေးချိုးဖောက်သူတူချင်းစီကိုတခါရေးယူဖို့ Global Magnitsky ဥပဒေကိုအသုံးပြုမယ်လို့ဒီနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်ကကတိပေးထားတဲ့အတိုင်းတကယ်တမ်းလို့မလားဆိုတာ တရုတ်လူအခွင့်အရေးဖွဲ့ပြီးစောင့်ကြည့်နေကြပါတယ်။လာမယ့်တနင်္ဂနွေဒီဇင်ဘာလ10ရက်နေ့မှာကြာရောက်မဲ့နိုင်ငံတကာလူအခွင့်အရေးနေ့နဲ့ချိန်ကပ်ပြီးအဲ့လိုအရေးယူလှုံ့ဆော်မှုမျှော်လင့်နေကြတာပါ။ The Global Magnitsky ဥပဒေကို2016ခုနှစ်ဒီဇင်ဘာလမှာအဲ့ဒီအချိန်သမ္မတဘရက်ကိုဘားမားကလက်မှတ်ထိုးပြီးတော့ပြဋ္ဌာန်းခဲ့တာပါ။2009ခုနှစ်ကရုရှားအကြီးအကဲထဲမှာရုရှားရှိနေဆာဂေးမက်ဂနစ်စကီတည်ဆုံသွားမှုနဲ့ဆက်ဆက်နေတဲ့ရုရှားတာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ကိုလာဝခွင့်မပြုဘဲပိတ်ပင်ကန့်သတ်ဖို့2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေကို2016ခုနှစ်မှာတိုးချဲ့ပြီးတော့ပြဋ္ဌာန်းတာဖြစ်ပါတယ်။ရဲချုပ်တွေအစိုးရရှိနေတွေနဲ့လူမျိုးရေးတပ်ဖွဲ့အကြီးအကဲတွေစုစုပေါင်းလူ18ဦးရဲ့အမည်စရင်းကိုလေ့လာသုံးသပ်ဖို့လူ့အခွင့်အရေးအဖွဲ့23ဘွဲ့ပါညွန်ပေါင်းအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလမှာအမေရိကန်နိုင်ငံသားရေးဌာနကိုတင်သွင်းခဲ့ပါတယ်။လူ့အခွင့်အရေးစူးစူးရွရွချိုးပေါက်သူတွေလို့လူအခွင့်အရေးအဖွဲ့တွေကခေါ်ဆိုတဲ့အဲ့ဒီလူတွေဟာကမ္ဘာတဝန်းနိုင်ငံပေါင်း15နိုင်ငံကဖြစ်ပါတယ်။အဲ့ဒီအထက်မှာတရုတ်နဲ့ဗဟိုအာရှနိုင်ငံတွေကပါဝင်ပါတယ်။အဲ့ဒီလူတွေနဲ့ပတ်သက်ပြီးစစ်စစ်တာကိုအတည်ပြုလိုက်ပြီးဆိုရင်တော့ဗီဇာပိတ်ပင်တာ၊ပိုင်ဆိုင်ပစ္စည်းထိန်းချုပ်တာတွေအပါအဝင်တံခါးအရေးယူမှုတွေကိုအမေရိကန်အစိုးရအနေနဲ့ချမှတ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားတာပါရှင်။အခုမနက်သတင်းလွှာတွေမှာတော့အရင်ဆုံးဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အမေရိကန်သမ္မတကြီးညာချက်ရဲ့နောက်ဆက်တွဲအခြေအနေတွေကိုပြောပြမှာပါ။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတည်မှတ်ပြုတဲ့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကြီးညာချက်ကိုမကျေနပ်လို့စန္ဒပြကန့်ကွက်ကြတာတွေဟာတနေ့တခြားကျေပြန့်လာနေပါတယ်။အခုဆိုအရှေ့အလယ်ပိုင်းဒေသကမွတ်စလင်နိုင်ငံတွေသာမကပဲအာရှကမွတ်စလင်နိုင်ငံတွေကပါအမေရိကန်စန့်ကျင်ရေးစန္ဒပြမှုတွေလှုပ်လာနေပါပြီ။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကြီးညာချက်ဟာမွတ်စလင်ကဘာကိုလှုပ်နှိုးလိုက်တယ်လို့ဖြစ်သွားခဲ့ပါတယ်။အာရှတိုက်ကမွတ်စလင်နိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှားနဲ့ပါကစ္စတန်နိုင်ငံတွေမှာမနေ့ကတောက်ကြနေတော့ကအမေရိကန်စန့်ကျင်စနပြမှုတွေရှိခဲ့ပြီးဂျေရုဆလင်ဟာအစ္စလာမ်နဲ့ပါလက်စတိုင်းတို့ရဲ့ဘာသာရေးအထွတ်မြတ်နေရာဖြစ်တယ်လို့စနပြသူတွေကြွေးကြော်ခဲ့ကြပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမှာရှိတဲ့အမေရိကန်တန်ယုံရှိမှာစနပြသူတထောင်ကျော်မနေ့ကစုယုံပြီးတော့စနပြခဲ့ကြပါတယ်။အဲဒီစနပြပွဲကိုမလေးရှားနိုင်ငံအာကစားရေးရာဝန်ကြီးခါရီဂျမလူဒင်ကဦးဆောင်ခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့ကြေညာချက်ဟာတရားမဝင်ဘူးဂျေရုဆလင်ကိုခြေချဖို့မကြံတဲ့တကမ္ဘာလုံးရဲ့အမေရိကန်စန့်ကျင်လှုပ်ရှားမှုကကြီးထွားလာလိမ့်မယ်လို့ပြောခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့အမေရိကန်တန်ရုံးရှိမှာလည်းအမေရိကန်စန့်ကျင်ဆန္ဒပြသူ300လောက်ရှိခဲ့ပါတယ်။ဆန္ဒပြသူအင်ဒိုနီးရှားမျိုးသားတူကတော့ဂျေရုဆလင်ဟာအစ္စရေးကိုပိုင်တဲ့နေရာမဟုတ်ဘူးလို့ဆိုပါတယ
်။ကျွန်တော်တ
ို့အခုဒီမှာလာပြီးဆန္ဒပြတာကအမေရိကန်တန်ရုံးကိုတယ်လ်အဗီကနေဂျေရုဆလင်ကိုပြောင်းမဲ့ကိစ္စလာပြီးကန့်ကွက်နေတာပါ။အမေရိကန်ကဂျေရုဆလင်ကိုအစ္စရေးတွေပိုင်နေဆိုပြီးအတိမတ်ပြုတ်ပေးနေတာမှားပါတယ်။အစ္စရေးတွေပိုင်နေနေရမဟုတ်ပါဘူး။အထူးသဖြင့်အယ်အာဆက်ဘလီရှိတဲ့ဂျေရုဆလင်အရှေ့ပိုင်းကိုသူတို့မပိုင်ပါဘူး။ပါလက်စတိုင်းတွေပိုင်တာပါ။အင်ဒိုနီးရှားအစိုးရကလည်းပါလက်စတိုင်းကိုအစဉ်တစိုက်ထောက်ခံလာတာပါ။နိုင်ငံတကာအလိုက်ဖိအားပေးမှုတွေမျိုးစုံတုံးပြီးအခုလောက်ရက်ကိုကန့်ကွက်သွားဖို့ကျွန်တော်တို့အစိုးရကိုဆက်ပြီးတိုက်တွန်းသွားပါဦးမယ်။
အင်ဒိုနီးရှားသမ္မတနဲ့နိုင်ငံသားရေးဝန်ကြီးကလည်းအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုံချထားတာပါ။မနေ့ကတောက်ကြနေဖြစ်တာကြောင့်အစ္စလာမ်ဘာသာဝင်တွေစုယုံပြီးတော့ဆူတောင်းဝတ်ပြုကြတဲ့နေလည်းဖြစ်ပါတယ်။အဲ့ဒီနေ့မှာပဲမွတ်စလင်ကဘာကဆန္ဒပြမှုတွေကိုလုပ်ခဲ့ကြတာပါ။ပါကစ္စတန်နိုင်ငံမှာဆိုရင်လည်းမြို့တော်အစ္စလာမ်ဘတ်မှာတည်းမကစစ်ကမ်းမြို့တွေဖြစ်ကြတဲ့ကရာချီ၊မူတန်နဲ့လာဟောမြို့တွေမှာလည်းရာနဲ့ချီတဲ့ဆန္ဒပြသမားတွေကအမေရိကန်စန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။အစ္စလာမ်ဘတ်ကဆန္ဒပြသူတူကAmerican ရဲ့အခုဆုံးဖြတ်ချက်ကိုမေကွန်းထုတ်ပါ
တယ် It is a conflict on the basis of religion where three basic Abrahamic religion are joining together on this land
Jerusalem ဒါမှမဟုတ် Elkart လို့ခေါ်တဲ့အဲ့ဒီနေရာက Islam, Jew နဲ့ Christian ဘာသာသုံးခုအတူတွဲပြီးရှိနေတဲ့နေရာပါဘယ်နဲ့ကြောင့်များလူတယောက်ကဆုံးဖြတ်ချက်နဲ့ Israel ကိုပိုင်တဲ့နေရာလို့ဆိုပြီးတော့သတ်မှတ်ရတာပါလဲဘယ်လိုဖြစ်ရတာပါလဲ
ဆန္ဒပြသူတွေက Jerusalem ဟာငါတို့ရဲ့ဘာသာရေးအထွတ်မြတ်ထားရဒေသဖြစ်တယ် Trump ကြဆုံးပါစေဂျေရုဆလင်ဟာပါလက်စတိုင်းတို့အတွက်ဆိုတဲ့ကြွေးကြော်မှုတွေတင်တာမကသမ္မတထရမ့်ကိုလည်းခွေးနဲ့နိုင်ပြီးတော့ပြောခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ဖိုင်ဆယ်ကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တယ်လို့ဆိုပါတယ
်။ Such a step constitutes a clear violation of international law.
အခုလောက်ရကနိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကို ပါပါနန္နာချုပ်ဖောက်လိုက်တဲ့ဂျီလန်တစ်ခုပါပဲအထူးသဖြင့်1980ပြည့်နှစ်တုန်းကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်48ကိုချုပ်ဖောက်တာပါအခုလိုလုပ်တာကအရှိလာပိုင်းဒေသညဉ့်ညံရေးလုံခြုံရေးအတွက်ဆယ်စုနှစ်တွင်ချီပြီးသဘောတူထားကြတဲ့ဓာရီကနေလဲလမ်းခွဲဆောင်ထွက်သွားတဲ့သဘောလည်းဖြစ်နေပါတယ
်ပါကစ္စတန်နိုင်ငံကဆန္ဒပြသူတွေကနေတဆင့်ဒေသဆိုင်ရာအစ္စလာမ်ခေါင်းဆောင်တွေလိုက်ကဘာပေါ်ကမွတ်စလင်နိုင်ငံတွေကိုဆက်သွယ်စည်းရုံးပြီးတော့အမေရိကန်ပြည်ထောင်စုကိုပြင်းထန်တဲ့တန်တမာရေးဖိအားတွေဝိုင်းပေးကြဖို့ပြောဆိုခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းသမ္မတ်ထရမ့်ရဲ့ဂျေရုဆလင်ကျင်းညာချက်ကိုစိုးရိမ်ပူပန်တယ်လို့မနေ့ကတောက်ကြနေမှာပဲထုတ်ပြောခဲ့ပါတယ
်။ဒေါက်တာရှင်များရှင်၂၀၁၉ခုနှစ်ကုန်ဆုံးပြီး၂၀၁၈နှစ်သစ်ကိုပြုပြောင်းမှုသတင်းပတ်အနည်းငယ်ပဲကျမ်းမာတော့တယ်။ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲသောတာရှင်တွေကိုဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးရဲ့ရှင်ပါဝင်ဆွေးနွေးလက်ထားဖို့ VOA ကကြိုဆိုပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပေမဲ့တိုင်းရင်းသားသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးမှာမျှော်လင့်ထားသလောက်အားပေးကူညီမှုမရှိဘူးလို့တိုင်းရင်းသားစာနယ်ဇင်းသမားတွေကပြောကြားပါတယ်အစိုးရအနေနဲ့လူနည်းစုမီဒီယာတွေကိုလည်းတန်းတူအခွင့်အရေးပေးဖို့နဲ့အားပေးကူညီဖို့လိုအပ်တဲ့အကြောင်းရန်ကုန်မြို့ကမီဒီယာညီလာခံမှတိုက်တွန်းခဲ့ကြတာကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကအပြည့်အစုံပြောပြမှာပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ရက်သားအစိုးရတက်လာခဲ့ပြီးမြေတိုင်းရင်းသားသတင်းမီဒီယာတွေဖွံ့ဖြိုးရေးမှာအပိတ်ကူညီမှုတွေနေပါနေစေဖြစ်တဲ့အကြောင်း6ကြိမ်မြောက်ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲညီလာခံကိုတက်ရောက်လာတဲ့တိုင်းရင်းသားမီဒီယာတွေကပြောဆိုလိုက်ကြတာပါ The People's Voice သတင်းဌာနကပအိုတိုင်းရင်းသားခွန်ရာစာကတော့လက်ရှိအရက်သားအစိုးရလက်ထက်မှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးဖို့လှုံ့ဆော်မှုတွေအားနည်းတယ်လို့သတင်းရယူရေးမှာလည်းတိုင်းရင်းသားမီဒီယာတွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ပြောဆိုလိုက်ပါတယ
်အခုချိန်ထိကတော့ကျွန်တော်တို့ဒီအစိုးရဖက်ကနေပြီးတော့မှကျွန်တော်တိုင်းရင်းသားမီဒီယာကိုကုညီပေးတာတော့မရှိသေးဘူးပေါ့နော်လုံးလုံးကမရှိသေးတာဒီအစိုးရဖက်မှာဒီတင်အချက်လက်ရဖို့တောင်မှကျွန်တော်တို့အခက်အခဲတွေရှိနေတဲ့အနေအထားတွေရှိရပြီးတော့မှဒီတိုင်းရင်းသားမီဒီယာဆိုလို့ရှိရင်အစိုးရတွေကတော့ဟိုတိတ်အတိမပြုတ်နေဘူးပေါ့နော်ဆိုတော့ဥပမာတင်တွေတွားယူတယ်အစိုးရဌာနမှာတွားတင်ယူတယ်ဆိုလို့ရှိရင်ဒါဟိုတိုင်းရင်းသားမီဒီယာဖြစ်နေတဲ့တွေ့ပေါ့နော်သူတို့ကိုဟိုတိတ်အလေးမထားတဲ့လိုမျိုးတွေခံစားရတယ်ပေါ့အဲဆိုတော့ဒီအစိုးရရဲ့ကုညီပံ့ပိုးမှုကလုံးလုံးမရသေးဘူးလို့ပြောလို့ရတယ်
မာနကားဌာနကပလောင်တိုင်းရင်းသားမိုင်းနိုင်နိုင်ဦးကတော့တိုင်းရင်းမီဒီယာတွေပုံမှုအားကောင်းလောက်အောင်အစိုးရရဲ့ပံ့ပိုးမှုတွေလိုအပ်နေတယ်လို့အခုလိုပြောဆိုလိုက်ပါတယ
်ကိုလူမျိုးမှာကိုဒေသမှာတကယ်လိုအပ်လို့လုပ်နေတဲ့မီဒီယာတွေသာဖြစ်တယ်ပတ်စံရှိလို့မဟုတ်ဟိုစီးပွားရေးတစ်ဖက်လုပ်နေတာလည်းမဟုတ်ဘူးဆိုတဲ့အခါကျွန်တော်ထင်ပါတယ်ဒီဟာသည်အစိုးရမှာတာဝန်ရှိပါတယ်ဒီတိုင်းရင်းသားတွေရဲ့အသံတိုင်းရင်းသားဒေသမှာဘာတွေဖြစ်နေတယ်လဲဆိုတဲ့ဟာတွေကိုအစိုးရရဲ့ဒီရုပ်တံထဲမှာတီးတန့် line တွေကိုဒီတိုင်းရင်းသားတွေကိုတီးတန့်အဲ့လိုမျိုးအခွင့်တွေပေးတာတို့တိုင်းရင်းသားရဲ့မီဒီယာရဲ့အခမ်းအနားတိုင်းရင်းသားမီဒီယာရဲ့အသံတွေပုံနှိပ်မှာဖြစ်ဖြစ်ရုပ်တံမှာဖြစ်ဖြစ်အဲ့လိုမျိုး platform တွေမှာသူကသူလွတ်လွတ်လပ်လပ်နိုင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်တော့ကျွန်တော်ထင်ပါတယ် peace post press ပြောပြောဒီကျွန်တော်ဒီမိုကရေစီကိုပြောပြောတကယ်ကိုထောက်ပံ့ကူညီပေးနိုင်တဲ့အခြေအနေလေးတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်တို့မြင်တယ
်တဝဲတိုင်းသတင်းဌာနကမအေးစင်ကတော့အစိုးရဘက်ကတိုင်းရင်းသားမီဒီယာတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးဖို့အခုလိုအကြံပြုသွားပါတယ
်ဘလော့ဖြစ်ပေါ်ကကျမတို့မတော်နိုင်သေးဘူးဘာဖြစ်ဆိုဒီလက်ရှိအနေအထားကဒီစင်စစ်မပြတ်တော့ဘူးကကျမတို့အခက်ခဲတွေအများကြီးတွေ့နေတယ်။ဟိုမှာခုနပြောလို့ပုံနှိပ်ခါတွေအရန်ကိုဈေးတက်လာတယ်ပြီးတော့ဝန်ထမ်းစရိတ်တွေလည်းတက်လာတယ်တခြား cost တွေလည်းအများကြီးတက်လာတယ်ဒါပေမဲ့ဆိုတာအစိုးရကအဲ့ဒါကိုအထက်စင်စားတင်တယ်ဒီစက်ကူကိုအခွန်ကင်လို့ခွေပေးမလားဒီမီယာတွေတောင်းတဲ့စက်ကူဒါမျိုးဆိုတို့တို့လုတ်ပေးလို့ရတာပေါ့နော်စက်ကူဈေးတွေတစ်ထက်မတက်အောင်ပ ုံနှိပ်တဲ့ဟာလည်းတို့ရဲ့ဒီကိုပိုးကပုံနှိပ်တိုက်ရရှိတာပါနော်ဒါမျိုးကိုတို့စီမံအောင်ဈေးတက်တက်တာနဲ့ပုံနှိပ်ခွေပေးမှလားဒါမျိုးတို့လုပ်ပေးလို့ရတယ
်တကယ်တော့မြန်မာနိုင်ငံမှာတည်ငြိမ်ရယူနိုင်မှုအခြေအနေဟာတိုင်းရင်းမီဒီယာတွေသာမကမြန်မာဘာသာနဲ့ထုတ်ဝေတဲ့မီဒီယာတွေမှာပါအခက်အခဲကြုံနေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်မော်ကွန်းသတင်းဌာနကကိုစေးရလိုင်ကတော့တိုင်းရင်းမီဒီယာတွေဖွံ့ဖြိုးနိုင်ဖို့အတွက်အစိုးရအနေနဲ့ကူညီလှုပ်ဆောင်ပေးနိုင်မယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအခုလိုအကြံပြုတင်ပြသွားပါတယ
်တို့လူသားလုံးတာလည်းပဲအခြေအနေဥပမာအဖြစ်တို့ပုံနှိပ်ဆက်တွေပါတယ်ဆိုလို့ရှိရင်စိုးရမှာရှိနေတာပဲနေတွေပါချော့မျိုးလေးတွေကူညီပေးတာမျိုးလေးတွေနောက်နေရာထိုင်ခင်းလေးတွေကိုတတ်တာတွေဇင်းလုံးနဲ့ပေးတာမျိုးလေးတွေအမလို့ရှင်သူရဲ့ဒီသူတို့ဘာသာစကားထုတ်ပြန်နေရလို့ပါအကူညီပေးတဲ့မက်ကနီဇင်မျိုးလေးတွေဒါမျိုးလေးတွေကူညီပြီးတော့သူရဲ့တိုင်းသားမီဒီယာပေါ်ထွက်လာအောင် policy ပေါ့ထားတော့ TV channel မှာနေရပေးမလားပေါ့ပြောပါတယ် TV channel မှာတိုင်းသားအစီအစဉ်တွေရှိပါတယ်ဒါပေမဲ့သတင်းချက်လက်မဟုတ်ဘူးသူကာချာလောက်ပဲဟိုအချိန်ဟို minute by လောက်ပဲပါတာကဒါကိုကျွန်တော် develop လုပ်တယ်လို့ပြောလို့မှာမရဘူးတော့အဲ့ဒီအောက်ခြေလူကူက accessible ဖြစ်မဲ့ radio program လေးတွေကိုအဲသူ live channel လေးတစ်ခုချပြတာမျိုးလေးတွေပေါ့နော်ဒါရယ်ဆိုလို့ရှိရင်ကျွန်တော်တို့ကသူတို့အားပေးအောင်တဲ့ policy မျိုးလေးတွေပေါ့ဒါမျိုးလေးတွေလုပ်တင်တယ်လို့ကျွန်တော်ကမြင်
6ကြိမ်မြောက်ကျင်းပခဲ့တဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီလာခံကိုရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာဒီဇင်ဘာ9ရက်နဲ့10ရက်နေ့မှာကျင်းပခဲ့တာဖြစ်ပါတယ်။သက်ဆိုင်ရာဝန်ကြီးဌာနပိုင်းကတာဝန်ရှိသူပြည်အောင်စုဝန်ကြီးဥဖေမြင့်တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူးရှင်။
မိခပြောပြသွားတာပါရှင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့2018ခုနှစ်အစီရင်ခံစာအကြောင်းကိုလည်းပြောပြပေးပါဦးမယ်မြန်မာနိုင်ငံမှာ2018ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာတစ်စောင်ထွက်လာပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းဖွဲ့စည်းထားတဲ့ UNOCHA လို့ခေါ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးယုံရဲ့မြန်မာနိုင်ငံဆိုင်ရာအဖွဲ့ကပြုစုထားတဲ့ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးပြောပြပေးမှာပါအဲ့တော့ကိုချိုချိုသိရင်မြန်မာနိုင်ငံလူဦးရေရဲ့ဘလောက်အရေးအတွက်ဟာအဲ့ဒီလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါသလဲရှင်
။ဒီမြန်မာနိုင်ငံလူဦးရေ 53.8% တန်းမှာဒေသနဲ့ဒေသတွေမှာနေထိုင်နေသူပေါင်းက 8.3% တန်းရှိပြီးအကူအညီလိုအပ်သူပေါင်းက 8,600 ကျော်ရှိတယ်လို့ပြောထားပါတယ်။အဲ့ဒီအထက်မှာပြည်တွင်းမှာပဲအိုးဝင်စွန့်ထွက်ပြေးနေရသူ IDP အရေးအတွက်က 2,400 ကျော်အိုးဝင်စွန့်ထွက်ပြေးနေရတာမဟုတ်ပဲအကူအညီလိုအပ်နေသူပေါင်းက6,200ကျော်ရှိတယ်လို့ဖော်ပြထားပါတယ
်။အဲ့ဒီလူတွေကဘယ်နေရာတွေမှာနေကြတာလဲ။နောက်တစ်ခါနေရာတစ်ခုချင်းစီကအကူအညီလိုအပ်နေတဲ့အရေးအတွက်ကိုရောဘယ်လိုပြောထားလဲရှင
်။ရခိုင်ပြည်နယ်မှာလူပေါင်း9,000နီးပါးအကူအညီလိုအပ်နေပြီး IDB အရေးအတွက်က13,000နီးပါး၊ကချင်ပြည်နယ်မှာလူပေါင်း132,000အကူအညီလိုအပ်နေပြီး IDB အရေးအတွက်က62,000၊ရှမ်းပြည်နယ်မှာလူပေါင်း36,000အကူအညီလိုအပ်နေပြီး IDB အရေးအတွက်က10,000ခွဲနဲ့ကရင်ပြည်နယ်မှာတော့IDB 6,000 အကူအညီလိုအပ်နေတယ်လို့ဖော်ပြထားပါတယ် IDB အရေးအတွက်ရဲ့89ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ
်အဲ့တော့ဘလို့အခြေအနေတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်အိုးအိမ်စွန့်ခွာထွက်ပြေးရတာမဟုတ်ဘဲအကူအညီလိုအပ်နေတာကဘာကြောင့်ဆိုတာတွေနဲ့ပတ်သက်ပြီးတော့ရောဘာပြောထားသေးလဲရှင
်ကချင်ကရင်နဲ့ရှမ်းပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာကတော့2012ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေနဲ့2018ခုနှစ်ဩဂုတ်လကဖြစ်ခဲ့တဲ့အခြေအနေတွေကြောင်းလို့ပြောထားပါတယ်ခင်ဗျ။အ
ဲ့ဒီလူတွေကိုဘလို့နီးလန့်တွေနဲ့အကူအညီပေးသွားဖို့ရောစီစဉ်ထားတာရှိလဲ
။မဟာဗျူဟာမြောက်ရေမှန်းချက်၄ခုနဲ့အကူအညီပေးသွားမယ်ဆိုပြီးအစိုးရကစမှာဖော်ပြထားပါတယ်။တစ်က IDB ရဲ့လိုအပ်ချက်တွေပြည့်မီစေပြီးရေရှည်ခိုင်မာတဲ့နီးလန့်တွေထွက်လာစေရေးကြိုးပမ်းမှုတွေကိုပံ့ပိုးကူညီသွားပါမယ်တဲ့။နှစ်ကပြည်ပခါဘေးဒဏ်သင့်အကူအညီလိုအပ်နေသူတွေအခြေခံဝန်ဆောင်မှုတွေနဲ့အတမိုးဝမ်းကြောင်းအခွင့်အလမ်းတွေရအောင်လုပ်သွားပါမယ်တဲ့။၃ကတော့အရက်သားတွေအကာအကွယ်ရစေဖို့လုပ်သွားပါမယ်တဲ့။၄အနေနဲ့ကနိုင်ငံအဆင့်လှုပ်ဆောင်နိုင်စွမ်းနဲ့လူမှုဝန်ပိုင်းတွေအနေနဲ့ကြံ့ကြံ့ခံရပ်တည်နိုင်စွမ်းခိုင်မာအားကောင်းအောင်လုပ်သွားမယ်ဆိုပြီးရည်မှန်းချက်၄ခုဖော်ပြထားပါတယ
်။ဆိုတော့ကိုကျော်သိန်းရေအဲ့ဒီလုပ်ငန်းတွေအတွက်ရန်ပုံငွေစုစုပေါင်းဘလောက်လိုအပ်မယ်လို့ရောပြောထားပါလဲ
။ဒီအကူအညီပေးလုပ်ငန်းတွေအလုံးအတွဲ2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလအထိရန်ပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ183သန်းလိုမယ်လို့အစိုးရကစားမှာဖော်ပြထားပါတယ်ခင်ဗျာ
အခုလိုပြောပြပေးသွားတာကိုကိုကျော်ကျော်သိန်းကိုကျေးဇူးတင်ပါတယ်ရှင်အခုတော့ရှင့်နေဦးကိုနီရဲ့အမှုစစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါအာနာယ NLD ပါတီဥပဒေအကြံပေးဦးကိုနီလှုပ်ကြံခံခဲ့ရတာတနှစ်နီးပါးကြာလာတဲ့အချိန်မှာစိတ်ခိုင်းတဲ့သူတွေအပါအဝင်လှုပ်ကြံတက်ဖြတ်သူတရားခံအားလုံးကိုအရေးယူနိုင်ရေးစွဲချက်တင်နိုင်မဲ့အလားအလာကောင်းတွေမြင်လာနေရပြီလို့တရားလို့ရှင့်နေဘက်ကပြောပါတယ်ဖန်စီထားတဲ့တရားခံတွေနဲ့တရားလိုပြတက်တွေကိုရုံးထုတ်စစ်ဆေးမှုတွေကနေတွင်ဆက်ဖော်ထုတ်မှုတွေကြောင့်အ ခုလိုအလားလာကောင်းတွေတွေ့နေရတဲ့ဆိုပေမဲ့တက်ဆိုင်ရာတွေရဲ့ပူပေါင်းဆောင်ရွက်မှုကတော့အားရစရာမကောင်းဘူးဆိုတဲ့ဝေဖန်မှုတွေရှိနေပြီးနိုင်ငံတော်အဆင့်ဖိအားပေးဆောင်ရွက်ဖို့ဥပဒေပညာရှင်တွေကတိုက်တွန်းနေကြတဲ့အကြောင်းအသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရှေးနေကြီးဥကိုနီနဲ့ကိုနေဝင်းလူသက်မှုမှာလူသက်တရားခံပြည်ဆွဆွဲခံရသူကြည်လင်းအပါအဝင်အမှုမှာပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတန်လျာရှိထားတဲ့အောင်ဝင်းစော်ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုဒီဇင်ဘာလ10ရက်နေ့ကရန်ကုန်တိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်ဇေယျဖြိုးပိုင်တဲ့ကုမ္ပဏီကစာရွက်စာတမ်းတွေနဲ့ဖုန်းတစ်လုံးကိုတရားခံပြည်အောင်ဝင်းခိုင်ကမိရှုဖျက်ဆီးခဲ့တဲ့အကြောင်းတရားလိုပြတက်သေးတွေဘက်ကထွက်ဆိုခဲ့တယ်လို့တရားလိုရှင့်နေဦးရောဘတ်ဆန်းအောင်ကပြောပြပါတယ
်အငိမ့်စာဘုံမှုဥကျော်လင်းချန်တော့ဦးတန်းဝင်းအငိမ့်သာဘူကြီးဦးမင်းမင်းထွန်းတက်တဲ့၃ယောက်ကိုစစ်ဆေးပါတယ်ဒီတက်တဲ့၃ယောက်ရဲ့ထွက်ဆိုပြောဆိုချက်ဒီအရာဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ဟာဆက်ဆက်မှုရှိနေတာပေါ်လွင်သွားပါတယ်အောင်ဝင်းခိုင်ကဆဲဆိုင်ရန်ဒီကိုမိရှို့တာဒီတယ်လီဖုန်းကိုမိရှို့တာအဲ့ဒါကအစပေါ်သွားပါတယ်အဲ့တော့အောင်ဝင်းခိုင်တို့ကဇေယျဖြိုးနဲ့ဆက်ဆက်ပြီးတော့သူတို့တွေကဆက်ရွယ်မှုရှိတဲ့ပုံကိုယ်တွေတို့တော့ထင်ရှားသွားပြီးခွင်းဆက်တော့တော်တော်လေးပေါ်သွားပြီလို့ပြောလို့ရပါပြီ
အခုဆိုရင်တော့ဖန်စီရမိတရက်ခန်နေနဲ့တရက်လိုပြတတ်သေး80ကျော်ကနေ65ခုကိုရုံးထုတ်ဆစ်ဆေးပြီးဖြစ်လို့အမှုမှန်ပေါ်ပေါက်ပြီးစေခိုင်းခဲ့သူတွေအပါအဝင်လောက်ကျန်တက်ဖြတ်သူတရက်ခန်အားလုံးကိုအေးအေးယူနိုင်ရေးဆွဲချက်တင်နိုင်မဲ့အလားအလာကောင်းနေမြင်နေပြီလို့တနက်ပြစ်ခံရလို့တည်ဆုံးသူကိုနေဝင်းဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရက်လိုအမှုလိုက်ရှင်နေဦးရောဘတ်ဆောင်ကပြောပါတယ
်အခုတနေ့ဒီပါရောက်ရှိလာတဲ့အချိန်မှာတရားရန်တရားကလည်းတော့လက်လာပါပြီပေါ့နော်တရားကြီးကလည်းအရင်တော့လို့အချိန်ဆွဲနေတဲ့ကြမ်းကြစီတဲ့ကိစ္စရမျိုးတွေမဟုတ်တော့ဘဲနဲ့အခုအနည်းဆုံးတစ်ချိန်ကိုတတ်တဲ့၃ရောက်လောက်ကိုအပြင်းမှန်ကပြီးတော့ဘီယူဒီဇိုင်းနားထောင်ပြီးတော့ကိုယ်တိုင်စစ်ဆေးပါတယ်အရင်ချိန်တွေနဲ့တော့မတူတော့ဘူးတိုးတက်တော့လာပြီဖြစ်တဲ့အတွက်နှစ်ပတ်လည်မတိုင်ခင်မှာကိုဆွဲချက်တင်သင့်မတင်သင့်အဆင့်ကိုရောက်တော့မယ်လို့ယုံကြည်ပါတယ
်ဒါပေမဲ့အခုလက်ရှိအချိန်ထိကတော့နောက်ွယ်ကခိုင်းစေသူလို့တန်တရားရှိသူတရားခံပြေအောင်ဝင်းခိုင်ကိုလက်ရဖမ်းဆီးနိုင်ခြင်းမရှိသေးပါဘူးဥက္ကိုနီကပြီးခဲ့တဲ့2018ခုနှစ် January 29ရက်နေ့ကလောက်ကျန်ခံခဲ့ရတာဖြစ်ပြီးလာမယ့်2018ခုနှစ် January 29ရက်နေ့ဆိုရင်တစ်နှစ်ပြည့်တော်မှာဖြစ်ပေမဲ့လို့အမှုအခြေအနေဟာအားရစရာမကောင်းဘူးလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်ဝန်ကပြောပါတယ
်ဒီလောက်ဒီနှစ်ပေါက်ကြတဲ့ဒီအောင်ဝင်းခိုင်ကလည်းမမိဘူးကွာဘာဖြစ်လို့လို့နော်နေပြည်တော်မှာပဲချားအိတ်တနေမှာဖွက်ထားတယ်လို့သတင်းညာတော့ရှိတာပေါ့နော်။နောက်ပြီးတော့နောက်တစ်ခုကဥက္ကူဒီတတ်မှုဒီပုံမှန်နဲ့ဆိုပြီးကြောင်ရဲနေတာကျွန်တော်သဘောမတူဘူးကွာ။တကယ်ကဒါက organized crime လေ။ကျွန်တော်တပ်မတော်ရာချီဟောင်း၄ဦးပါတယ်။ရာချီကြီးတွေနော်ဘုံဘူးကြီးအစ်စ်တွေပါတယ်။တန်တန်းဝင်ရာချီကြီးတွေပါတယ်၄ဦးပါတယ်။ငွေသိမ်းထောင်နဲ့ချီတုံးနေမှုဟာတော့တမ်းမှန်မှုမဟုတ်ဘူးကွာ။တမ်းမှန်လူတတ်မှုမဟုတ်ဘူးကျွန်တော်နားလေတာ။ဒါဟာအကြမ်းဖက်မှုပဲနော်။အကြမ်းဖက်ဥတွေနဲ့ညှိတယ်အကြမ်းဖက်လူတတ်မှု။အဲ့ဒီဟာနဲ့ဆွဲချက်တင်စစ်ဆေးမှအဲ့လိုစစ်စစ်မှဒါဒီဘက်ကလူသတ်မှုနဲ့စစ်စစ်တာစစ်စစ်တာတပိုင်းပေါ့ဗျာ။ဒီဟာကြီးဖြစ်စင်ကြီးကလေတာမန်လူသတ်မှုမဟုတ်ဘူး။ရန်ကုန်မြို့လေကောင်ဒီဒီရင်ကွင်းမှာနေကင်းကြောင်တောင်ကြီးမှာပြောင်းတတ်တယ်။ဒီနောက်ွယ်မှာပလော့ကြီးရှိတယ်။အဖွဲ့အစည်းကြီးတစ်ခုခုရှိနိုင်တယ်။အဲ့ဒါကြီးပေါ်ဖို့ကတော့နိုင်ငံတော်အဆင့်နဲ့เนาะခုံဖွဲ့ပြီးတော့စုံစမ်းစစ်စစ်မှရမယ်လို့ကျွန်တော်ထင်တယ်။တာဝန်ရှိတဲ့လူအကုန်လုံးကပူးပေါင်းပါဝင်မှဥရေပြည်ရတရားစီရင်အုပ်ချုပ်ရေးအာဏာပါတဲ့အဖွဲ့အစည်း၃မျိုးလုံးကဒီမှုမှာတကယ်တက်တက်ကြွကြွနဲ့အပန်တရားဖော်ထုတ်ခြင်းနဲ့ဆန္ဒရှိတယ်တို့မှာအောက်ကြီးမဲ့လို့ကျွန်တော်ထင်တယ်။
ဒါမဲ့ဒီဇင်ဘာလ15ရက်နေ့ရုံးထုတ်စစ်ဆေးချိန်မှာတော့ဥက္ကိုနေလောက်ကျန်ခံရမှုအတွက်နောက်တိုးတက်သေးတဲ့အဖြစ်လူတက်ဖို့ညှိနှိုင်းခံခဲ့ရဘူးသူငကားလေးခေါ်အောင်နိုင်မြင့်ဆိုသူနဲ့ဥက္ကိုနေကိုလောက်ကျန်တက်ဖြတ်မယ်လို့ဆွေးနွေးခဲ့တဲ့နေရာတစ်ခုဖြစ်တက်သေးပြထားတဲ့ Modern တစ်ဖက်ရေးဆိုင်ကဆိုင်ပိုင်ရှင်တွေကိုတရားလိုပြတက်သေးအဖြစ်ခေါ်ပေးဖို့ခရိုင်တရားရုံးကိုတင်ပြလျှောက်ထားမယ်လို့တရားလိုအမှုလိုက်ရှင်တွေကပြောပါတယ်ရှင်
။မဆုမစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA American တန်ခါးနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမည်ခင်ပါရှင်ဒီဇင်ဘာလ9ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ2432 40နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ဣရိယံအတုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးခန္ဓာနောက်ပိုင်းမှာတော့ခင်မီအစိတ်မခင်မီပြီးတော့အစိတ်မဖြစ်စေတဲ့ဘက်ထရီထုတ်လုပ်မှုနည်းပညာအကြောင်းကိုတော့
နောက်ပိုင်းထွင်လာတဲ့ nickel metal hydride battery ကြတဲ့အခါကျတရားစစ်တက်ကို charge လုပ်ရတာမြန်လဲမြန်တယ်နောက်တစ်ခု
တိပ်ပံပညာရှင်ဒေါက်တာပရိသတ်တင်ကတိပ်ပံနဲ့နည်းပညာကဏ္ဍမှာပြောပြပေးမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြတ်နန်းလောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုလည်းနှားဆင်ကြရပါအောင်ပါရှင်ရိုဟင်ဂျာအကြက်တဲနဲ့ပြိပက္ခအတွက်ပေးဆက်ရတဲ့တံပိုးဆိုတဲ့ဆောင်းပါရှင် Rex Raffel ရဲ့ဆောင်းပါကို Brookings.edu မှာဖတ်ရပါတယ်။ရိုဟင်ဂျာဥယျာဉ်ပြဿနာကနိုင်ငံတကာကိုမီးထိုးလှုံ့ဆော်ပေးနေတဲ့အချိန်မှာ1988ခုနှစ်နောက်ပိုင်းကစလို့အာဏာအပြည့်ယူထားတဲ့စစ်တပ်ကိုတောက်လျှောက်တိုက်ခန့်ပြုလာတဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုစစ်တပ်နဲ့ပိုးပြီးနှိစက်သွားစေခဲ့တယ်လို့သူကရေးသားထားပါတယ်။အဲ့ဒီအတွက်ကြောင့်2012ခုနှစ်မှာစတင်တဲ့အရတအုပ်ချုပ်ရေးစီအတွင်ကူးပြောင်းနေမှုပုံတံမပါဘဲရိုဟင်ဂျာတွေကိုထွက်ပြေးစေခဲ့သူတွေအပေါ်မှာအမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေအရေးယူဖို့ခက်ခဲသွားစေပါတယ်။မြန်မာနိုင်ငံမှာအများစုကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးရိုဟင်ဂျာတွေကိုလည်းသူတို့တိုင်းပြည်ကလူမဟုတ်သူတွေအဖြစ်တိုင်းပြည်တွေကိုတရားမဝင်လာရောက်ပြီးဗုဒ္ဓဘာသာနိုင်ငံကိုမွတ်စလင်နိုင်ငံဖြစ်အောင်ပြောင်းလဲမဲ့သူတွေအဖြစ်ရှုမြင်ကြပါတယ်။အခုလိုစိတ်ခံစားမှုတွေကြောင့်ဒဏ်ခတ်ပိတ်ဆို့မှုတွေဟာပိုးပြီးတော့ပြင်းထန်ပါတယ်။ဒါဟာတိုင်းပြည်တွင်းကလူဦးရေ53သန်းကိုရောအရသာအုပ်ချုပ်ရေးစီအတွင်ကူပြောင်းမှုကိုပါထိခိုက်စေနိုင်တာပါ။တိုင်းပြည်တွင်းမှာအခုကိုပဲရိုဟင်ဂျာအရေးကြောင့်နစ်နာမှုတွေကြီးမားနေပြီးဖြစ်ပါတယ်။ကမ္ဘာလှည့်ခီးသွားတွေတိတိတသာအလားကျဲသွားတာ၊နိုင်ငံသားကလုပ်ငန်းရှင်တွေစီမံချက်အစ်စ်တွေအတွက်နှောက်နှေးကုန်တာ၊အကူအညီပေးရေးအဖွဲ့တွေကလည်းသူတို့လုပ်ငန်းတွေရပ်ဆိုင်းလိုက်တာတွေကိုခံရပြီးဖြစ်ပါတယ်။ဒါကြောင့်အေးအေးယူတန်ခတ်မှုဟာအခုလိုရေတိုစီးပွားရေးလုပ်ငန်းတွေမှာအကျိုးမဲ့ဖြစ်ရတွေအပေါ်ပိုးပြီးဆိုးဝါးသွားစေဖို့ပဲရှိတယ်လို့ရေးသားထားပါတယ်ရှင်။ school.in online magazine မှာတော့ရိုဟင်ဂျာပြဿနာဟာမွတ်စလင်နဲ့ဗုဒ္ဓဘာသာကြားကပြဿနာမဟုတ်ဆိုတဲ့ဆောင်းပါရှင်အရူနက်ဆိုက်ခီယာကမြမပြည်ချောင်းဆောင်းပါတွေကို1989ခုနှစ်ကလေးကဒီဇိုင်းမက်မက်ရေးသားလာတဲ့ဆောင်းပါရှင်ဘတ်ဒီလစ်နာကိုမေးမြန်းထားတာကိုကောက်နှုတ်ပြောပြခြင်းပါတယ်။ရခိုင်ပြည်နယ်တွင်းကလက်ရှိအခြေအနေတွေပေါ်သူကဖြေကြားရမှာအချက်၃ချက်နဲ့ပြောသွားပါတယ်။ပထမတစ်ချက်ကတရားမဝင်ရွှေ့ပြောင်းလာသူတွေဒါဟာတကယ်လားဒါမှမဟုတ်အထင်နဲ့ပြောနေကြသလား။နှစ်ချက်ကအစ္စလာမစ်စစ်သွေးကြွတွေပြည်ကလေးအော်ဂိုလာ25ရက်နေ့ကသူတို့ကိုသူတို့အာရကန်ရိုဟင်ဂျာကယ်ဆယ်ရေးတပ်လို့ခေါ်ထားတဲ့အစာအကျန်းဖက်အဖွဲ့ကရဲကင်းတွေကိုတိုက်ခိုက်ပြီးမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားအလုံးအရင်နဲ့ပြန်တိုက်အောင်ရန်စားလိုက်တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အစာအဖွဲ့ရဲ့ပြောခွင့်ရသူကအင်တာဗျူးတစ်ခုမှာအစိုးရဘက်ကတုံ့ပြန်မှုကိုရဖို့ရန်စားတာလို့ဖြေထားတာဘတ်တီလစ်နာကပြောထားပါတယ်။ဘာဖြစ်လို့အဲ့ဒီလိုရန်စတယ်လဲဆိုတော့အမေကိုဖြစ်ရမှာတော့နိုင်ငံတကာရဲ့အာရုံစိုက်မှုကိုရဖို့အနောက်အာရှနိုင်ငံတွေအဓိကအားဖြင့် Saudi Arabia နဲ့ UAE တို့စီကအထောက်ပံ့တွေပို့ရလာဖို့နဲ့တတိယချက်ကဒေါသထွက်နေတဲ့လူငယ်တွေသူတို့နဲ့လာရောက်ပူးပေါင်းစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်သူတို့ဟာသူတို့မျှော်လင့်ထားတာတဲ့ထောင်နည်းနည်းပူပြီးတော့အမျက်ထွက်သွားတယ်တကယ်တမ်းနစ်နာခံစားကြရသူတွေကရခိုင်အနောက်ဖက်တောင်စွန်းမှာနေထိုင်ကြတဲ့တာမန်လူစင်ရဲ့မွတ်စလင်တွေသာဖြစ်ပါတယ်လို့ပြောထားပါတယ
်ပြပရင်းနှီးမြှုပ်နှံမှုတွေအပေါ်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမြန်မာအစိုးရကလျှော့ချလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာရွေးချယ်နေတာရေးသားထားတဲ့ဆောင်းပါးပါပြပရင်းနှီးမြှုပ်နှံသူတွေကိုဆွေးဆောင်ဖို့စီးပွားရေးလုံခြုံရေးများဆိုင်ရာဥပဒေတည်တရက်ကိုမြန်မာအစိုးရကပုံထုံးနဲ့မှပြဋ္ဌာန်းလိုက်ပါတယ်အရင်ဥပဒေအရဆိုရင်တော့ကုမ္ပဏီရဲ့ရှယ်ယာတစ်ရခိုင်နှုန်းကိုနိုင်ငံခြားသားပိုင်ဆိုင်ရာနောက်မှပြပကုမ္ပဏီဖြစ်တမတ်ပြီးတားမြစ်ကန့်သတ်ချက်တွေရှိခဲ့ပေမဲ့အခုပြဋ္ဌာန်းချက်အတင်မှာကတော့နိုင်ငံခြားသားကရှယ်ယာ35ရခိုင်နှုန်းကျော်ပိုင်ဆိုင်မှသာလျှင်နိုင်ငံခြားကုမ္ပဏီဖြစ်တမတ်မှာဖြစ်ပါတယ်နိုင်ငံခြားသားပိုင်ရှယ်ယာ35ရာခိုင်နှုန်းထက်နည်းနေတော့ပြည်တွင်းကုမ္ပဏီအဖြစ်သတ်မှတ်ပြီးမျှော်ရွေယူခွင့်လည်းရကြတော့မှာဖြစ်ပါတယ်။ အရင်တုန်းကဆိုရင်နိုင်ငံခြားကုမ္ပဏီတွေဟာမြမမြင်းနေရာတွေကိုတစ်နှစ်လောက်သာငားရံအသုံးပြုနေတာဖြစ်ပါတယ်။အခုပြင်ဆင်ချက်အတင်မှာတော့အဲ့ဒီကုမ္ပဏီတွေအတွက်ကုန်ချောသွင်းကုန်ထုတ်ကုန်ခွင့်ပြုထားသလိုလက်လီလက်ကားစီတွေမှာလည်းဝင်ရောက်လုပ်ကိုင်နေကြတော့မှဖြစ်ပါတယ်။မြမနိုင်ငံတွင်ပြပကဒရယ်လာရောက်ယင်းနေမြုံနာမှုတွေဟာ2012ခုနှစ်ကစလို့တိတိတသာတိုးတက်လာခဲ့ပေမဲ့လက်တလောကာလမှာတော့ယင်းနေမြုံနာမှုတွေကျဆင်းလာနေတယ်လို့ဆောင်းမရှိကသုံးသပ်ရေးသားချပါတယ်ရှင်။
အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကတီးတာ A ကတခုBELL bell ကခေါင်းလောင်းဆိုတော့ squire room ရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှာနေတာတောင်အားလုံးကောင်းကောင်းကြားနိုင်အောင်လို့အသိပေးရမှာတီးတယ်ဆိုတာတော့ရှင်များအသိပဲဖြစ်ပါတယ်တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စေခေါင်းလောင်းပဲဖြစ်ဖြစ်ပေါ့ဒီနေ့တော့နိုင်မရှိတောင်မှအချိန်ကျပြီးအခမ်းအနားစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအသိပေးတဲ့အတွက်လဲခေါင်းလောင်းတန်ကြရင်လူတွေကိုတခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အသုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာတိတလိုလိုခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't remember meeting her before, but the name Susan Rice rings a bell.
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူး။ဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်။အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အသေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
rings a bell
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်ကရင်တိုင်းရင်းသူဒေါက်တာစင်တီးယားမောင်ဟာရှစ်လေးလုံးဒီမိုကရေစီရေးတော်ဘုံကြီးကြောင့်ထိုင်းမြန်မာနယ်စပ်ကမဲဆောက်မျိုးကိုရောက်လာခဲ့သူဖြစ်ပါတယ်။အဲ့ဒီမှာမဲတော်စည်းကမ်းကိုဂရင်အနေငယ်များနဲ့စတင်ဖွင့်ခဲ့ရကနေနှစ်ပေါင်း30နီးပါးအတွင်းအခုဆိုရင်ဒီစည်းကမ်းဟာတိုင်းမြန်မာတိုင်းရင်းသားဒုက္ခသည်တွေရွှေ့ပြောင်းအလို့သမားတွေနဲ့မိဘမဲ့ကလေးတွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေရာဌာနကြီးဖြစ်လာခဲ့ပါပြီ။သူရဲ့ရိုးရှင်းတဲ့စေတနာနဲ့အများကောင်းကျိုးကိုမဆုံးမနစ်ဆောင်ရွက်ပေးမှုတွေကြောင့်ဒေါက်တာစင်ဒီယာဟာနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာစုအတော်များများချီးမြှင့်ခံခဲ့ရပါတယ်။ဒီဇင်ဘာလ6ရက်နေ့ကတော့အသက်58နှစ်ပြည့်ခဲ့တဲ့ဒေါက်တာစင်ဒီယာမောင်အနေနဲ့ထိုင်းမြန်မာနယ်စပ်မှာ28နှစ်တာဖြတ်သန်းလာတဲ့သူ့ရဲ့ဘဝအတွေ့အကြုံတွေကိုဘယ်လိုပြန်ပြောင်းသုံးသပ်ထားသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal and I come back even
Chiama Dakasindia ku December 6 ni su 58 ni pi bi so ro happy birthday ba Chiama di 1988 ku no democracy yero bunji naw pai 1988အခုနှစ်မှာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကိုရောက်လာပြီးတော့ပြန်ပြောင်းကြည့်မယ်ဆိုလို့ရှိရင်58နှစ်မှာ28နှစ်ဒီကဒီထိုင်းမြန်မာနယ်စပ်ကိုရောက်နေတာပေါ့နော်တော်တော်လေးလဲကြာသွားပြီလို့ဆိုရပါမယ်ဆီယမထွက်လာစားတော့ကဆီယမမြန်မာနိုင်ငံကိုပြန်သွားရမယ်လို့ညွှန်လင်းခဲ့ပါလားရှင်ကျွန်တော်
တို့ဒီ88ခုနှစ်ထွက်လာတော့အားလုံးပေါ့နော်ဒီကျွန်တော်အပအဝင်အကြောင်းပြကြောင်းသားတွေရောဒီနယ်စပ်မှာရှိနေတဲ့နယ်စပ်ဒုက္ခတွေအပအဝင်ပေါ့နော်ဒါကတော့ရှိရှိရှိရေးချင်ကြရင်မကြခင်3လ6လအတွင်းမှာဒီကိစ္စအပြောင်းလဲပြီးရှိကြပြီးတော့ဒီဒုက္ခတွေရောဒီမဆက်ရတဲ့အကြောင်းအရာတွေရောနာရာပြင်းရှုပြောင်းလို့ပြီးပြီးရောပေါ့နော်အခုအင်ကိုရအို လုံးလုံးချေချောချေချလက်ချပြန်နိုင်ကြမယ်ပေါ့နော်ဒီကောင်းမှုတိုးတက်လာပြီးတော့နော်ဒီအလုံးတွေဝင်တော့ဒီနိုင်ငံနော်ဒီကွာတွေပြန်နေပြီးဆောက်ရည်အတွက်အလုံးကလည်းမင်းတို့ရှိနေရပါတော့
ခုလိုမျှော်လင့်ချက်ရှိခဲ့ပြီမဲ့လို့လေခုဆိုဆီယမဒီမဲ့လို့စိတ်ကရောက်တာ28နှစ်ရှိသွားပြီဆိုတဲ့ခါကျတော့ဆီယမဘယ်လိုပြန်လဲတုံးသက်ပါလဲဆီယမ
တော့တုံးသက်ချက်နေနဲ့ပြောမှရှင်တော့လက်ချက်ကိုရရှိရဲ့ဆရာဆက်ပြီးတော့ကျွန်တော်တို့ဒီလက်ချက်တွေကကျမရေးလုပ်ငန်းတွေပေါ့နော်ဒီလက်ချက်တခြားလို့ကထပ်နဲ့မအောင်ဒီမှာပြည့်တဲ့မအောင်ပေါ့နော်ကျမရေးလက်ချက်နဲ့ဆက်ရှောက်နေပြီးတဲ့ဒီလိုတော့ကိုယ်နိုင်ငံနဲ့ဖြစ်နေတဲ့ဒီခါလေးနော်ဒီဒီခါလေးပေါ့နော်ဒါအပြင်ဒီခေတ်ရှိနေတဲ့အတွက်ကြောင့်ဒီလူတို့တွေရဲ့ဒီရှိတရားကိုထိုင်ဖို့ဒီသူတို့ချင်းတော့ဒီလောက်ကိုင်ခွင့်ရရှိဖြစ်စေလို့ချုပ်လို့ရဖြစ်စေဒီရှိတရားတွေထိုင်ဖို့ဒီရှိကြတဲ့တစ်ချိန်တည်းမှာလည်းတရားသားတွေရှိတဲ့တရားတွေမှာများစုပါလေဒီဒီခါလေးရှိတဲ့အတွက်ကြောင့်တော့တော်များထိုင်နိုင်နေတယ်မှာဒီခုလူကြတဲ့ဒုက္ခတွေဖြစ်နေနေကြတာရောဒီပြည်ဒုက္ခတွေရောဆက်ရှိနေကြတာရဲ့နောက်ပိုင်းမှာတော့ဒီရှုပြလူတွေပုံတော့များလာတဲ့ပုံမှာဒီကျမတို့နေဆက်ကြကြမှာကျမရေးဆက်ရှာမှုရှင်နေတဲ့ဒီပြည်လူတွေကဆက်ပြီးတဲ့ရှင်နေတဲ့ပုံတော့အကောင်းလောက်ဆောင်ရွက်ဖို့ရှိတော့လေဒီလူတွေချစ်ချင်ခွဲစည်းရေးအဲဒီမှာထောင်ရမှာတော်တော်များများကတက်ဖို့ပြောလာကြတဲ့ပုံမှာဒီလူတွေခွဲစည်းချက်နဲ့ခွဲစည်းနိုင်ခွဲစည်းစားသူဖြစ်မှာနော်ဒီကျမရေးပညာရေးကဖေးလုံးဝလေးကိုပေါင်းဆောင်ရည်နဲ့ကျမတို့ရဲ့ဒီလူချစ်ချင်ခွဲစည်းရေးအားရတဲ့ပုံတော့ပြန်လာတယ်သူလက်ရှိပြည်နေတဲ့နိုင်ငံရေးဖြစ်စေဒီမှာဒီသားအချစ်ပြုလူတွေခွဲစည်းရည်နဲ့နိုင်ငံမှာရှိတဲ့အစိုးရတွေနဲ့ဆက်ဆက်ဆောင်ရွက်နိုင်ပြီးတော့နိုင်ငံတစ်ခုကြားထဲမှာရှေ့ပြောင်းနေတဲ့လူတွေဒုက္ခတွေတွေအတွက်ကျမရေးပြည်နယ်လက်ဆောင်ပေးဖို့လည်းခါကျပါတော့ဆောက်တင်ချက်ချင်းလက်ချေစားနေကြတာ
ဆရာမဒေါက်တာစင်ဒီယာရဲ့မေရိုစီကန်တော်တော်လေးကိုလည်းကျေပြန့်လာပြီစီကန်အစ်စ်လည်းဆောက်နိုင်ပြီးတော့ရွာကြီးအတွင်ဖြစ်လာပြီလို့ကြားရပါတယ်ဆရာမမေရိုစီကန်နေစခဲ့ပုံပြောပြပေးပါလားဆရာမ
ကျွန်မတို့ဒီမေရိုစီကန်ကိုစတဲ့လို့ပြောရင်လည်းဒီ28 UK လောက်ပါပေါ့နော်ဒီ20ရောက်လာတဲ့အကြောင်းကြီးကြောင်းသားတွေရှိတယ်လားဆရာမရေးပုံကန်းတွေရှိနေတယ်ကျောင်းဆရာတွေစသဖြင့်ပေါ့နော်တကယ်ကြောင်းမှာရှိတယ်ပေါ့နော်ကျောင်းလာတဲ့သူတွေအားလုံးကလည်းအကြောင်းမင်းမင်းကြောင့်ဆက်ဆက်ဖို့ရရှိလာတဲ့အချိန်မှာတော့ကိုကိုကိုဒုက္ခတွေလို့ခံယူပြီးတော့လာကြတာမျိုးမဟုတ်ပဲနဲ့ဒီကတိသားမှာသိရှိရတဲ့ဒီလူမျိုးကြီးအဖြစ်ခဲ့ပြီးရဲ့စီတူသားရဲ့ဆန္ဒကိုဆိုင်ရာလုပ်ငန်းလေးကိုပဲဒီဖြစ်တဲ့ဖက်တလန်ဆောင်ရွက်နေတဲ့ဖက်ကလည်းကာကွယ်နေအခုကိုလိုအပ်နေတဲ့လူတွေအတွက်ကိုပုတ်တာအားဖြင့်ဆောင်ရွက်နေဆိုတဲ့ပုံမှာဒီမှာတို့ချင်းချင်းကိုဆိုင်ရလိုက်ပေါ့နော်တချို့ကလည်းဟိုလက်ပြီးလေးလေးစားပြီးခွင့်နေတချို့ကကြောင်းချက်လေးလေးဝင်လို့ပဲအဲကျွန်တော်တို့ကျမကြီးအစိုးခွဲတွေကလည်းဟိုကျမကြီးလိုအပ်ချက်တွေအများကြီးရှိတဲ့ပုံမှာဟိုဆရာဝန်တွေဒီမှာပြည်ကြီးနဲ့ဒီကိစ္စခံကျမကြီးအခွင့်အရေးရှိတဲ့ဆိုင်တွေရှိရှိကျမကြီးတင်နန်းလေးတွေတပ်ဖွဲ့တင်နန်းလေးတွေစသဖြင့်ပေါ့ဆောင်ရွက်ရင်လည်းဒါတစ်ဖက်တလားဒီအကကွယ်နေတဲ့ကျမကြီးဆက်ရှောက်မှုကိုအနေနဲ့ဒီလူတွေအတွက်ကူညီမယ်ဆိုပြီးတော့လည်းဆောင်ရွက်တယ်အဲ့လိုဆောင်ရွက်တဲ့ပုံမှာလည်းဒီနိုင်ငံတော့မှရှိတဲ့ဒီစားဆိုင်ရပေါ့နော်ဖွဲ့စည်းပြီးတော့ဒါလည်းကျမတို့ဒီအခုချိန်မှာတော့ဒါထိုင်းရှေ့ရရဲ့ကျမကြီးဌာနတွေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်ပြီးနိုင်တဲ့အတွက်ကြောင့်အဆင်ပြေတော့ဒီကျမတို့ဒီကျမရှိတဲ့ခြေကမ်းလေးဒီမှာကုစားမှုခံယူနိုင်နိုင်နေပို့ပြီးတော့ဟိုကြီးမားတဲ့ယောဂမျိုးပေါ့နော်အထူးဖြစ်တော့ဒီကျေးဇူးတင်ရတော့လို့ပုံဝန်ဆောင်ဒီဒီဒီခလေးမျိုးကိုနောက်ပြန်ထလဲမှတ်ချရအောင်ပါသူချင်းပါတော့အဲ့ဒီရောက်ပါလိမ့်မယ်ကျမတို့ခလေးပြောင်းပို့ဆောင်မှုတွေလည်းကျမတို့ကထိုင်းကျမကြီးဌာနတွေနဲ့ဆောင်ရွက်နေမှုခွင့်လည်းရတယ်လို့အချိန်ထဲမှာပဲဒီစီပေါင်းပြီးတော့ကျမတို့ဒီကျမကြီးဝန်ထမ်းတွေကိုလက်လက်ပြီးတော့ဒီထားထဲမှာရှိတဲ့လူတွေဒီဆရာကျမတွေကိုဆက်လက်ပြီးတဲ့အစီအစဉ်တွေလည်းကျမတို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်ဒါတော့ဒီဒေတာကလူတွေတွေနဲ့ဒီနေ့ဒီကျမရှိတဲ့ဒီရှင်ရကျမရရှင်နေတဲ့နိုင်ငံတွေကကျမရရှင်နေတဲ့ကျမတို့စားပြီးတော့ပူပေါင်းဆောင်ရတဲ့အချိန်လေးခွဲလမ်းမျိုးတစ်ခုကိုဖန်ပြီးတဲ့လူတွေရှိစားပါတယ်သူတွေကဒီတိုင်းကကျမရအခွင့်အရေးရှိနေပြီးတော့လာတဲ့ကျမရဝန်ထမ်းတွေကြားမှာဟောထိုင်နေမှာရှိတဲ့ကျမရဝန်ထမ်းကျမတို့ကျမတို့ပူပေါင်းဆောင်ရနိုင်တဲ့အစီအစဉ်တွေအများကြီးပဲအဲ့ဒီမှာစားပြေးနိုင်တယ်လို့ကျမတို့
ဆီမရိုမီရိုစီကနဲ့ပတ်သက်ပြီးတော့ပါလေဒီပြည်တွင်းမှာသွားပြီးတော့ကြောပုတ်အိနေပေါ့နော်ဆေးကူတာတဲ့အဖွဲကိုလက်ချင်းတင်နန်းနေပေးတယ်ဆိုတဲ့အခါကျတော့အဲ့ဒီအဖွဲရာကိုအခုဟိုဘယ်လိုအခြေအနေရှိပါလဲဆီမ
ကြောပုတ်အိအဖွဲအနေနဲ့တော့ကျွန်တော်တို့လက်ရှိကသူတို့ယူနစ်လေးတွေက120လောက်ရှိနေပါတယ်ဒီကိနေမှာတော့80ကျော်လောက်ရှိပြီးတော့ကျန်တာတော့ဒီရောက်ပြန်မှာဒီပေါ့နော်ဒါကျွန်တော်တို့ရဲ့ ရှင်နေတယ်ရှင်နေကြတယ်သူကတော့6လတစ်ချိန်မှာရှင်ဒီကွာရရှိမှုဒီဒီကခံရမှုဒီနော်ဒီဒီဒီအပိုင်းဆိုင်ရာတွေရောအဲ့တော့ဆက်လက်ပြီးတော့ဒီကျန်းမာရေးရရှိဖို့တာကျရောမထမှာပဲဆက်လက်ပြီးတော့ထောင်ရပြီးတော့ဘုံမှာတော့ကျမတို့ကျမကြီးလက်စားတွေကတော့သူတို့ဒေသတွေကလူတို့ကျမကြီးဝန်ထမ်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ဒေသတွေမှာရှိတဲ့ဒေသခံလူတို့တွေကိုဆက်ပွားဖြစ်ပြီးခေတ်ကူတာမှုတွေပြင်ရပြီးလုပ်ငန်းတွေအပြင်ပေါ့နော်တချို့နေရာတွေမှာဆိုရင်လည်းပို့တော့သူတို့ဒေသလိုက်ပေါ့နော်ဒီခေတ်ကံတင်နေလေးတွေကျမထောင်ရနိုင်မှုလဲဒေသတွေမှာရှိတဲ့ဖွဲ့စည်းရေးနဲ့ပို့ဝါမတော့ထောင်ရနေတာရှိကြတာ
ဆီယမအခုပြောခဲ့သလိုပေါ့နော်ဆီယမရေလှုပ်ဆောင်ချက်ဒီတာဝန်တွေကလည်းတော်တော်လေးကိုကြီးမားလှပါတယ်ဒါကြောင့်မလို့ဆီယမကိုအာရှရဲ့ Mother Teresa နောက်တစ်ခုကအာရှတိုင်းမှာနိုဘယ်ညဉ့်ဆိုင်ဆုလို့ခေါ်တဲ့ Raymond Magsaysay ဆုအစသဖြင့်ပေါ့နော်ချီးမြှင့်ခြင်းခံရတာလေဂုဏ်ယူပါတယ်ဆီယမအဲ့တော့ဆီယမအနေနဲ့ပေါ့နော်အခုလို28နှစ်ကြာဒီနေဆက်မှာဆီယမပြောတဲ့ဆီယမတာဝန်တွေယူပြီးတော့ယုံကလှုပ်ရှားပြီးတော့ဒီဆိုင်မမမပေါ့လှုပ်လာတဲ့ခါကျတော့ဟိုကျမတို့မြန်မာအမျိုးသမီးတွေအတွက်ပေါ့နော်ဘဝမှာရှောက်လာတဲ့နေရာမှာဆီယမအနေနဲ့ဘယ်လိုအကြံပေးချင်ပါလဲဆီယမအ
ရှင်ကျမတို့နိုင်ငံရဲ့နေထားခြင်းနဲ့ဆိုရင်တော့ဒီဖြစ်တော့ကျမတို့နိုင်ငံတော်ဒီဆင်းရဲမှုနဲ့ပြည်သူခါတွေရှားတယ်မှာခလေးတွေတော်တော်များများကြီးထွားလာကြတာတဲ့တဲ့ကြောင့်လူကြီးတွေရောခလေးတွေရောပေါ့နော်ဒီစိတ်တိုက်ဆိုင်ရာပြဿနာတွေကတော့အလုံးရှိနေတယ်တော်ရည်ရည်ရည်နေရတော့ဒီကျေအနေနဲ့ဖြစ်စီကျမရေးဝန်ထမ်းတွေဖြစ်စီကျောင်းဆရာမတွေဖြစ်စီဒါငါစုရအဲ့လုပ်ငန်းတွေမှာထောင်ရနေတာရှိလို့ကိုလုံးဝပိုင်းဆိုင်ရတယ်မှာပဲဆောက်မှုတာဝန်တွေကိုပူရရှိလာနိုင်တဲ့အနေနဲ့လည်းပူရပြေးလာရတယ်အခုပုံမှာတော့ခလေးနဲ့အမျိုးသမီးနဲ့တော်ဝပေါ့ဝန်ကျင်နဲ့ပဋိပက္ခစသဖြင့်ဒါအလုံးဝဆက်နွယ်ခြင်းတွေရှိတဲ့အတွက်ကြောင့်ဒီအမျိုးသမီးဆိုတဲ့ကိုယ့်ရဲ့တာဝန်နဲ့ခန္ဓာပူရကျေးဇူးတင်လို့ကျွန်မဝင်ကြည့်ရတယ်။အဲဒီကြားချင်းစာနာထောက်ထားမှုဆိုင်ရာပြည်စီရေးပြည်စီရေးမှဖြစ်စီမဖြစ်တဲ့ဆိုင်ရာရေးတန်းဆိုင်ရာပြည်နယ်ထူထောင်မှုတွေတော့ပြည်သက်ခါဖြစ်ရှိနေလို့ဟောဒီပြည်နယ်ထူထောင်မှုတွေတို့အတဲ့ဒီပြည်များတက်ပြည်များတွေကိုစတင်ဖြစ်မှာအလုံးမှာကြည့်ကြည့်ကြည့်ရှိရတဲ့အတွက်ကျွန်တော်နိုင်ငံမှာမြန်မာအစိုးရရဲ့ကောင်းဝင်ဖို့ကပူတော့ပြည်မလာအောင်ပေါ့နော်ကိုယ်ကနာကိုယ်နာအလိုက်ထူထူဖြစ်တော့ဆောက်ဖို့ကနာရှိဖို့ပူတော့ကောင်းဝင်လာမယ်ဆိုရင်လည်းကျွန်တော်တို့
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြပြီးတော့နောက်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရရှင်
ဒီတစ်ပတ်တော့ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေ။ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီကို Elon Musk ရဲ့ Tesla ကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရေပောင်းတရာတွင်တိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆွမ်းရင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျပြည်နယ်အစိုးရကိုပေးလူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲစွန့်ရင်သုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယူ129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း3000ကျော်အတွက်လုံလောက်တဲ့လျှက်စစ်စွန့်ရင်ကိုပေးနိုင်ပါတယ်။Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွန့်ရင်ကုမ္ပဏီပိုင်း Hornsdale လေစွန့်ရင်သုံးဆက်ရင်ကရတဲ့စွန့်ရင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေစွန့်ရင်နဲ့နေစွန့်ရင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြာခင်နှစ်တွေအတွင်းကပြင်းထန်တဲ့ရာသီဥတုတန်းကြောင့်လျှက်စင်ပြီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွန့်ရင်ကိုအချိန်မရွေးသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှာပြန်ပြည့်မြဲစွန့်ရင်ကိုလီသီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတိဆောက်နိုင်မဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လီသီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတီထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ။1980မှာဖားကိုလေ့လာဖို့အတွက်ဆန်းသက်ခွဲစိတ်ခဲ့တဲ့ Luigi Galvani ဟာကြီးကျိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တားနဲ့ထိတဲ့အခါ
ဖားချရောက်ကတွန့်သွားတာကိုတွေ့တော့ဒရိစန်နေမှာမျက်စစ်သက်ရှိတာကြောင့်ဖြစ်မယ်လို့တွက်ခဲ့တာပါဒါပေမဲ့သူ့ရဲ့လုပ်ဖို့ကိန်းပက်သိပ္ပံပညာရှင်တဦးဖြစ်တဲ့အလက်ဇန်ဒရိုဗိုလ်ဒါကတော့သူ့လိုမတွေ့ပါဘူးအမျိုးအစားကွဲပြားတဲ့တက်တူနှစ်မျိုးအလက်ထရိုလိုက်လို့ခေါ်တဲ့စားရည်ပါတဲ့စုံထိုင်းထိုင်းဂျားကံမှာဖြန့်ရင်လျှက်စစ်ရမယ်လို့တွက်ခဲ့ပြီးဆက်လက်တီထွင်ခဲ့တာလို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
ပထမအဦးဆုံးစတွေ့တာကတော့ voter ပေါ့နော်ဖားကိုခွဲစိတ်နေတဲ့အချိန်မှာဒီဖားအကောင့်လေးကိုရိုက်ထားတဲ့တန်မှုလေးကတစ်ခုကကြီးပြားနောက်တစ်ခုကတွပြားလိုဟာမျိုးဖြစ်တဲ့အတွက်သွားတူလိုက်တဲ့အချိန်မှာတဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမအဦးဆုံးသူတို့ထင်ခဲ့တာကတော့ဖားကိုယ်တည်းကလျှက်စစ်တာထုတ်တယ်လို့ထင်တာပါအမှန်ဆုံးမဟုတ်ပါဘူးဟိုဓာတုဗေဒစွမ်းအင်ကနေပြီးတော့လျှက်စစ်စွမ်းအင်ကိုပြောင်းသွားတဲ့ဟာလေးကိုသူစတွေ့တာပေါ့နော
်ဘက်ထရီရဲ့အခြေခံအလုပ်လုပ်ပုံကိုသိရအောင်အယိုးရှင်းဆုံးဖြစ်တဲ့ကားဘက်ထရီကနေစပြီးကြည့်လို့ရပါတယ
် U battery ကားဘက်ထရီရဲ့အဆစ်ငရဲမီနဲ့လုပ်တဲ့ဘက်ထရီပေါ့နော်ဘက်ထရီဟိုထဲမှာခဲပြားနဲ့လျှက်လိုက်အရေးပေါ့နော်အဲလျှက်လိုက်အရေးဆိုတာအလက်ထရိုလိုက်လို့ခေါ်ပါတယ်အဲ့ဒီအရေးကငရဲမီsulfuric acid နဲ့ရေကိုရောထားတာပါဆိုလိုတာဒီဘက်ထရီအိုးထဲမှာဘက်ထရီအချောက်ပဲဖြစ်ဖြစ်ဘက်ထရီအိုးထဲမှာပဲဖြစ်ဖြစ်လျှက်စစ်တာမရှိဘူးဒါအဓုပေဒါစွမ်းအင်ကိုတူလောင်ထားတဲ့ပစ္စည်းတစ်ခုပဲအပြန်နေပြီးတော့မှလျှက်စစ်ဝိုင်ယာဂျိုးနဲ့ဖြစ်ဖြစ်မီးနဲ့တွေ့လိုက်တာပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ဆက်လိုက်တာပဲဖြစ်ဖြစ်မော်တာတစ်ခုနဲ့သွားပြီးတော့ဆက်လိုက်တာအဲ့ဒီအချိန်ကျမှအထဲမှာဓာတုဗေဒစွမ်းအင်ကနေလျှက်စစ်တက်ကိုပြောင်းသွားတာအဲ့တော့ဘက်ထရီအိုးဆိုတာလျှက်စစ်တက်ကိုတူလောင်ထားတာမဟုတ်ဘူးဓာတုဗေဒစွမ်းအင်ကိုတူလောင်ထားပြီးတော့မှလျှက်စစ်တက်ကိုပြောင်းပေးတဲ့ပစ္စည်းတစ်မျိုးလို့နားလည်ရမှာဖြစ်ပါတယ်ကားဘက်ထရီကပြက်လိုက်ရေအလက်ထရိုလိုက်ဆာလ်ဖျူရစ်အက်ဆစ်ကန်ငရဲမီနဲ့ရေပါပြီးခဲအောက်ဆိုင်နဲ့ခဲပြားတွေကိုအကန့်လိုက်အကန့်လိုက်ထားပြီးအဲ့ဒီအထဲမှာအိုင်ယန်ဆိုတဲ့အဖိုဓာတ်တွေကိုတွားခိုင်းတာပေါ့နော်ဒီအလက်ထရိုလိုက်ဆိုတဲ့လျှက်လိုက်ရေထဲမှာအီလက်ထရွန်မစီးနိုင်ဘူး။ဘာလို့လဲဆိုတော့သူကလျှက်ကအရေးတစ်မျိုးပါ။သူ့တဲကိုစီးတာအဖိုးအိုင်းရင်းတွေပဲဖြစ်တဲ့အတွက်လျှက်စစ်စီးတာအပြင်မှာတွေ့လိုက်တဲ့ဝါရကျူးမှာပဲစီးတာဖြစ်ပါတယ်။ဒါကတော့ဘက်ထရီရဲ့အဓိကအချက်ပါ
။ဘက်ထရီအဆင့်ဆင့်တိုးတက်လာတာကိုကြည့်ရအောင်ပါ
။ပထမဦးဆုံးစတုံးတဲ့ဘက်ထရီကတော့အဲ့လိုမျိုးဘက်ထရီပြီးတဲ့အခါကျတော့ကျွန်တော်တို့ဓာတ်ခဲအချောက်ပါနော်။ဓာတ်ခဲအချောက်ဆိုလို့ရှိရင်လည်းသူ့အထဲမှာဒီလျှက်လိုက်အရေးသူကတော့ gel အနေနဲ့ပေါ့နော်။ကော်လိုဟာမျိုးတစ်မျိုးထည့်ထားပြီးသူ့မှာကာဗွန်ကြောင်းလေးပါတယ်တရားစစ်တပ်စီးလို့ရတဲ့ကာဗွန်ကြောင်းလေးနဲ့ဓာတုစွမ်းအင်ကိုသူတူလောင်ထားတာပဲဖြစ်ပါတယ်နောက်တစ်မျိုးပြောလို့ရှိရင်တရားစစ်တပ်အကုန်သွားတဲ့အခါပြန်ချာ့ချ်လို့ရတဲ့ chargeable battery လို့ခေါ်ပါတယ် nickel cadmium battery ပေါ့နော် nickel ဆိုတဲ့ဓာတ်နဲ့ cadmium ဆိုတဲ့သတ္ထုနှစ်ခုကိုတွဲပြီးတော့တုံထားတဲ့ battery ဖြစ်ပါတယ်နောက်တစ်ခုကဒီတဲ့ပို့ပြီးအစင်မြင့်တဲ့ဟာ nickel metal hydride battery လို့ခေါ်ပါတယ်သူ့မြန်မြန်လျှက်စစ်တာ charge လို့ရပါတယ်။ဟိုရိုးရိုးဘက်ထရီအိုးတွေဆိုရင်တရက်လောက် charge လုပ်ရတယ်။ nickel cadmium ဆိုလို့ရှိရင်လည်းနာကြီးအကြာကြီးနဲ့ charge လုပ်ရပါတယ်။နောက်ပိုင်းထွင်လာတဲ့ nickel metal hydride battery ကြတဲ့အခါကျတရက်စစ်တာကို charge လုပ်ရတာမြန်လဲမြန်တယ်။နောက်တစ်ခုကသူကအစိတ်မရှိဘူးပေါ့။ခုန nickel cadmium ဆိုလို့ရှိရင်သူကစိတ်ဓာတ်တွေပါလို့ပါ။ nickel cadmium battery လို့ elephant memory လို့ခေါ်တယ်သူ့ကိုလျှက်စစ်တက်ကိုကုံအောင်အထိတုံးချလိုက်ပြီးတော့မှပြန် charge လုပ်ရတယ် charge မလုပ်လို့ရှင် nickel cadmium battery တွေကတစ်ဝက်တစ်ပြက်လောက်ပဲ charge လုပ်တယ်အဲဆိုတော့လျှက်စစ်တက်အပြည့်ပြန်မရဘူးခဏခဏသူက battery ကုံကုံတိုင်းပြန် charge လုပ်ရတယ်အဲအဲ့ဒါ nickel metal hydride မှာလုံးဝမရှိတော့ဘူးပေါ့နော်ဒီတဲ့ပို့ပြီးအဆင့်ပြင်းလာ1990နောက်ပိုင်းကျတဲ့အခါကျ lithium ion battery ပေါ်လာပါတယ်ဘာလဲဆိုလို့ရှင်သူက lithium ဓာတ်တစ်မျိုးရဲ့iron ပေါ့နော်တရားစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ battery တစ်မျိုးဖြစ်ပါတယ်သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူက power ထိန်းထားနိုင်တာနှစ်ဆလောက်ပို့တယ်သူကခုနလို့ဒီ elephant memory ဆိုတာလည်းမရှိတော့ဘူးသူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါဒီ battery ရဲ့ efficiency အဆိုသူရှင်ပေါ့နော်စွမ်းရည်ကတော်တော်ကောင်းပါတယ်သူ့ကိုအကြိမ်ပေါင်းများများစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးတုံးလို့ရအောင်အခုတော်တော်ကိုအဆင့်မြင့်လာပါပြီ
ဒီလိုအဆင့်မြင့်တဲ့ battery တွေထဲမှာ Tesla ကုမ္ပဏီက Australia နိုင်ငံအတွက်တိဆောက်ပေးတဲ့ battery ကသိပ်ကိုကောင်းမွန်တယ်လို့ဒေါက်တာပရိသာတင်ကပြောပါတယ်နောက်တစ်ပတ်မှာတော့ဒီ Tesla ကုမ္ပဏီက battery နဲ့အာကာသစခန်းမှာတုံးနေတဲ့ battery တွေပြန်ကိုယ်တိုင်သုံးဖို့အတွက်ဘက်ထရီလုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလားလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရချရတာပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့တရားမဝင်နျူကလ িয়ার ဒုံးလက်နဲ့အစီအစဉ်တွေကိုစွန့်လွတ်ဖို့နဲ့အကြမ်းဖက်မှုတွေပေါ်ထောက်ခံအားပေးနေတာတွေကိုရပ်တန့်သွားစေဖို့သမ္မတဒေါ်နယ်ထရန့်အစိုးရကဖိအားပေးမှုတွေထပ်ပြီးတော့လှုပ်ဆောင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုဝင်ဘာလ20ရက်နေ့ကမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုလုပ်နေတဲ့တိုင်းပြည်အဖြစ်ပြန်လည်သတ်မှတ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကို1988ခုနှစ်ကအလားတူအစဉ်တန်းသတ်မှတ်ထားခဲ့ရကနေလွန်ခဲ့တဲ့10စုနှစ်တစုနီးပါးသမ္မတ George W. Bush လက်ထက်မှာပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။အချိန်ကာလအတန်ကြာကလေးကဒီလိုအစဉ်မျိုးသတ်မှတ်တင်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်
။ In addition to threatening the world by nuclear devastation, North Korea has repeatedly supported acts of international terrorism including
ကဘာကြီးကိုနျူကလ িয়ার လက်နက်နဲ့ဖျက်ဆီးဖို့ချင်းချောင်းနေုံနဲ့မကသူတစ်ပါးတိုင်းပြည်ရဲ့ပိုင်နယ်တွင်လှုပ်ကြံတပ်ဖြတ်မှုပြုလုပ်တာပါဝင်မြောက်ကိုရီးယားဟာနိုင်ငံတကာကြမ်းဖက်လို့ရတွေကိုလည်းအကြိမ်များစွာအားပေးအားမြောက်လုပ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုအစီအစဉ်ကတန်ခါအေးအေးယူပိတ်ဆို့မှုတွေထတ်တိုးလုံမှာဖြစ်တဲ့ပြင်မြောက်ကိုရီးယားနိုင်ငံနဲ့ဆက်နွယ်ပတ်သက်သူတွေကိုပါအပြစ်ပေးအေးအေးယူမှာဖြစ်ပြီးလူသက်အစိုးရကိုအထီးကျန်ဖြစ်အောင်အပြင်းထန်ဆုံးဖိအားပေးမှာဖြစ်ပါတယ်
။နိုဝင်ဘာလ21ရက်နေ့မှာတော့အမေရိကန်ပြည်ထောင်စုဗန္နာယေးဝန်ကြီးဌာနရဲ့ပြပဗန္နာယေးရာပိုင်ဆိုင်မှုထိန်းချုပ်မှုရုံးကမြောက်ကိုရီးယားနိုင်ငံအပေါ်နောက်ထပ်တန်ခါအေးအေးယူပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။အဲ့ဒီထဲမှာတတိပုဂ္ဂလတရုတ်လူမျိုးတဦးလူပုဂ္ဂိုလ်နဲ့ကုမ္ပဏီ73ခုရေရင်အစီး20တို့ပါဝင်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံမှုအပေါ်ဆက်လက်ချင်းချောင်းနေတဲ့အတွက်သူ့ရဲ့ပြင်ပကုံသွယ်ရေးအဆက်အသွယ်တွေအခွန်အခတွေရအောင်လှုပ်ဆောင်ပေးနေတဲ့မတမာတဲ့နီးလန့်နေလှုပ်လို့မရအောင်အပြင်းထန်ဆုံးစီးပွားရေးရဖိအားပေးဖို့ကျွန်တော်တို့အလေးနဲ့ဆုံးဖြတ်လှုပ်ဆောင်လိုက်တာဖြစ်တယ်လို့ဗန္ဒာယေးဝန်ကြီးစတီဗ်နျူချင်ကပြောပါတယ်။အဲ့ဒီလိုအရေးယူမှုမှာထည့်သွင်းထားတဲ့ကုမ္ပဏီတွေဟာမြောက်ကိုရီးယားနိုင်ငံနဲ့ထိတွေ့ပတ်သက်ပြီးတော့ဒေါ်လာတန်ရာပေါင်းများစွာတန်ဖိုးရှိတဲ့ကုန်သွယ်မှုတွေပြုလုပ်နေကြပါတယ်။တယ်ယူပို့ဆောင်ရေးနဲ့တင်မောကုမ္ပဏီတွေသူတို့ပိုင်ဆိုင်တဲ့ရေရင်တွေကိုလည်းတန်ခါအရေးယူပိတ်ဆို့မှုတွေမှာထည့်သွင်းထားပါတယ်။သူတို့တွေဟာမြောက်ကိုရီးယားရဲ့ကုန်သွယ်မှုကိုနောက်ွယ်ကနေပုံမှားရိုက်ပြီးတော့ဆောင်ရွက်ပေးနေကြသူတွေဖြစ်ပါတယ်။ပါဝင်တဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာပိုင်ဆိုင်မှုမရှိစေရပါဘူး။သူတို့အနေနဲ့ပိုင်ဆိုင်မှုတွေရှိနေပြီးသားဖြစ်တယ်ဆိုရင်အားလုံးကိုထိန်းချုပ်လိုက်ပါတယ်။နောက်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့စီးပွားရေးလုပ်ကံခွင့်ကိုတားမြစ်ပါတယ်။မြောက်ကိုရီးယားဆိုရဟာဥပဒေနဲ့အညီဖြစ်ရပါမယ်။ဥပဒေနဲ့မညီတဲ့နျူကလ িয়ার တိုက်ချင်းပစ်မစ္စိုင်းဒုံးပြုလုပ်နေမှုကိုအဆုံးသတ်ရမှာဖြစ်တယ်လို့နိုင်ငံတကာအကြမ်းဖက်မှုတွေပေါ်အားပေးထောက်ခံနေမှုတွေကိုလည်းရပ်တန့်ရပါလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ကြောင်းပါခင်ဗျာ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနက်ပိုင်းသတင်းအချင်းချုပ်ကိုကိုချောချောသိန်းကပြောပြပေးပါဦးမယ်ရှင
်။ဂျေရုဆလင်ကိုဣသရေလနိုင်ငံရဲ့မြို့တော်ဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်ခဲ့တဲ့ပေါ်အမေရိကန်ရဲ့အခိုင်အမာမာမီတချို့ကိုယ်တိုင်ကတောက်ချာနေကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်ကန့်ကွက်ခဲ့ကြပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာဂျာဇာဘီနီကကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေတိုက်ခတ်ခံရတာကြောင့်သေဆုံးသူ15ဦးရှိသွားပြီလို့ကုလသမဂ္ဂကပြောလိုက်ပြီးကုလသမဂ္ဂအလံကိုတနင်္လာနေ့မှာတိုင်ဝဲလွှင့်ထူပြီးတော့အုံပြုမယ်လို့ပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာတို့မူရင်းနေရာတွေစီဘေးရန်ကင်းကင်းနဲ့အေဂျင့်တငိမ့်စွာပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှအမင်းကြီးရုပ်ယောနိစီယာကပြောပါတယ်။ပါကစ္စတန်မှာရောက်နေတဲ့ဒီဥနိုင်ငံသားတွေကိုအကြမ်းဖက်တိုက်ခတ်မှုတွေလုပ်ဖို့စီစဉ်တာတွေရှိတယ်ဆိုတဲ့ထောက်လှမ်းရေးအချက်လက်တွေရတာမို့အဲ့ဒီမှာရှိနေတဲ့ဒီနိုင်ငံသားတွေတတိထားနေကြဖို့ပြည်အစိုးရကတတိပေးထားပါတယ်ခင်ဗျာ
။စနေမနေ့ပိုင်းဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလှိုင်းဒိုမီတာ7942တို့ကနေနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.